Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတိုင်းရဲ့2024ခုနှစ် November 14ရက်နေ့ကြာတာပတင်းနေ့ညပဲ Radio ရုပ်သံအစီအစဉ်ဒီကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပါပြီ။ကျွန်တော်တို့ရဲ့အတန်လင်းအစီအစဉ်ဒီကို line no meter 1925 32နဲ့ line no meter 190တို့ကနေဖမ်းယူနားတော်တာဆင်းနိုင်ပါတယ်။ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတိုက်ရိုက်တပြိုင်တည်းထုတ်လွှင့်နေပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လင်းအစီအစဉ်ဒီကိုတောင်းဝင်တင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မကတော့ဆုပြမော်ပါ။ American Outlook တော့မှာ Republican အမတ်တွေအများစုအနိုင်ရတာသိထားသွားပါပြီ။American သမ္မတနဲ့ Joe Biden နဲ့ဒီတရုတ်သမ္မတရှီဂျင်ပင်တို့စနေနေ့ကျရင်ပြည်သူနိုင်ငံမှာတွေ့ဆုံကြမှာဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာရစ်ရစ်စစ်တပ်ကရှစ်ဆရာဆွဲမှုယူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုချိုးဖောက်နေတယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါအဲ့ဒီလိုနောက်ဆုံးရသတင်းတွေပြီးမှာတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးမှာဖြစ်ပါတယ်။ကြီးစုသောနားတော်တာဆင်ရမယ့်သတင်းပေးပို့ချက်တွေကိုတက်မှာဆိုရင်
ကျွန်တော်တို့ပြီးခဲ့တဲ့တွေ့ဆုံရဆင်တော့မတူပြီးမှအလိုမျိုးသိတဲ့ဘက်ဖြစ်တဲ့ဒီမှာကျွန်တော်တို့မြို့ပေါ်မှာဟိုတရားမှမမီတော့ဘူးပေါ့။တော့တရားမှမမီတော့အကုန်လုံးဆောင်ရတာဗျ။
ချင်းကောက်ွယ်ရေးတပ်ဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ချင်းညင်အောင်စစ်စင်ရေးစတင်နေပြီဖြစ်တဲ့အတွက်မြို့သိမ်းတပ်ဖွဲ့တွေပြင်ဆင်နေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုတိတ်ရှောင်နေကြရပါတယ်။မကြာမီပါပဲအပြည့်အစုံကိုတင်ပြပေးပါမယ်။အဲဒီနောက်မှာရခိုင်ပြည်နယ်ကအရက်ခတပ်တော်ရဲ့မြို့သိမ်းတပ်ဖွဲ့တွေအခြေအနေကချင်နယ်တရုတ်နယ်ဆက်ပိတ်ထားတာတွေပြန်ဖွင့်နိုင်မဲ့အလားအလာဥပုထောင်မှာအချင်းကျနေတဲ့ဗဟိုဘဏ်ဥက္ကဋ္ဌဟောင်းဥပုဝငယ်အပါအဝင်နိုင်ငံရေးအကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေစတဲ့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးဖို့စီစဉ်ထားပါတယ်။အဲဒီနောက်မှာတော့အပတ်စဉ်တင်ဆက်နေကြမြမအရေးသုံးသက်ချက်ကျမ်းမာရေးအစီအစဉ်တိုင်းရင်းသတင်းလွှာစားတဲ့အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုမတ်ဆုမြတ်မွန်နဲ့အတူတင်ပြပေးပါမယ
်။ American ရွေးကောက်ပွဲမှာ Republican သမ္မတလောင်း Donald Trump အနိုင်ရသွားသလိုဒီအထက်လွှတ်တော်ရောအောက်လွှတ်တော်မှာပါ Republican အမတ်တွေအများစုအနိုင်ရသွားပါပြီ။Arizona ပြည်နယ်မှာဒီ Republican အောက်လွှတ်တော်အမတ်တွေအများစုနိုင်ခဲ့သလိုမဲရီအတွက်တာကြန့်ကြာနေတဲ့ California ပြည်နယ်ကအပြီးသက်မဲရလတ်တွေထွက်လာချိန်မှာအောက်လွှတ်တော်မှာ Republican အမတ် 218 နေရာနဲ့အများစုဖြစ်ခဲ့ပါတယ်။ Democratic Party ကတော့အောက်လွှတ်တော်အမတ်နေရာ 208 နေရာနဲ့လူနည်းစုဖြစ်သွားပါတယ်။အထက်လွှတ်တော်မှာလည်းဒီ Republican အမတ်တွေကအများစုအနိုင်ရခဲ့ကြပါတယ်။အခုလိုမျိုးလွှတ်တော်နှစ်ရလုံးမှာ Republican Party ကထိန်းချုပ်နိုင်ပြီဖြစ်လို့ Republican Party ခေါင်းဆောင်တွေအနေနဲ့ Federal အစိုးရပြုပြင်ပြောင်းလဲရေးအပါအဝင်ရွေးကောက်ခံသမ္မတ Donald Trump ရဲ့ညီမန်းချက်တွေအတိုင်းအမြန်ဆုံးလှုပ်ဆောင်မယ့်အလားအလာရှိနေပါတယ်။ Trump အစိုးရအတွက်ဝင်ကြီးနေရာတွေရထားခန့်အပ်ရွေးချယ်မှုတွေကိုတိုက်စက်တိုက်လုပ်နေတာမှလည်းအငင်းပွားစရာအောက်လွှတ်တော်အမတ် Matt Gaetz ကိုပြည်ထောင်စုရှေ့နေထုတ်တာဝင်အထက်လွှတ်တော်အမတ် Marco Rubio ကိုနိုင်ငံခြားရေးဝင်ကြီးဒီမိုကရက်ဖြစ်ခဲ့ပြီးတော့ Republican Party ကိုပြောင်းသွားသူ Tulsi Gabbard ကိုထောက်လိုက်အကြီးအကဲစားတဲ့ယာတို့တွေခတ်မယ်လို့ Trump ကဗိုလ်ထုနေတုန်းကကြေညာခဲ့ပါတယ်။အောက်လွှတ်တော်ရောအထက်လွှတ်တော်မှာပါ Republican Party အမတ်တွေအများစုဖြစ်သွားတော့မှာမို့ Trump အစိုးရတည်းရဲ့အစီအစဉ်တွေကို Democratic အမတ်တွေအနေနဲ့ထိထိရောက်ရောက်ကန့်ကွက်နိုင်ဖို့ခက်ခဲသွားမှာမို့ Republican Party အနေနဲ့အလွဲတကူအကောင့်ထဲပေါ်နိုင်တော့မယ့်အခြေအနေဖြစ်သွားပါတယ်ရှင်။
ရွေးကောက်ခံသမ္မတ Donald Trump ဟာသမ္မတ Joe Biden နဲ့အိမ်ပြူတော်မှာနှစ်နာရီကြာမနေ့ဗုဒ္ဓဦးနေ့ကတွေ့ဆုံခဲ့ပြီးလာမယ့် January လမှာငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအတွက်လှုပ်တော်ဖို့ကတိပြုလိုက်ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအတွင်း American ပြည်ထောင်စုနဲ့ကမ္ဘာတဝှမ်းမှာရင်ဆိုင်နေရတဲ့အရေးကြီးတဲ့အမျိုးသားလုံခြုံရေးနဲ့ပြည်တွင်းမူဝါဒဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပြီးထိရောက်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်တယ်လို့အိမ်ပြူတော်ပြောခွင့်ရ Karen Ching Phera ကသတင်းတောက်တွေကိုပြောဆိုပါတယ်။အမေဇန်နဝါရီလ20ရက်နေ့မှာကျင်းပမယ်သမ္မတကျန်းသစ္စာကျင်းစုပွဲမှာငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးဖို့အစဉ်အလာအတိုင်းသမ္မတဂျိုးဘိုင်ဒန်ကဒေါ်နယ်ထရန့်ကိုအိမ်မြူတော်ကိုဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။ဒါဒေါ်နယ်ထရန့်အတွက်တော့ပြီးခဲ့တဲ့2021ခုနှစ်ပထမတစ်ကြိမ်သမ္မတတက်တန်းကုံဆုံးပြီးနောက်ပိုင်းအိမ်မြူတော်ကိုပထမဦးဆုံးချိန်ပြန်လာတာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်တို့ဟာအိမ်မြူတော်ကသမ္မတရဲ့ရုံးငှက်ဖြစ်တဲ့ Oval Office မှာတွေ့ဆုံခဲ့ကြပြီးသမ္မတဂျိုးဘိုင်ဒန်ကငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးကိုလှုံ့ဆော်နိုင်ဖို့အတွက်ပြင်ဆင်နေပြီးရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတော့အဲ့ဒီအတွေ့အလွန်ကျေးဇူးတင်တယ်လို့တုံ့ပြန်ပြောဆိုပါရယ် သမ္မတဂျိုးဘိုက်ဒန်နဲ့အတူသမ္မတကရော့ဂျိုးဘိုက်ဒန်ကလည်းဒေါ်နယ်ထရန့်ကိုအိမ်ပြုတော်မှာတည်ဆောင်ပြီးမီလီနီယာထရန့်အတွက်ဂုဏ်ယူကြောင်းသူကိုယ်တိုင်လည်းလက်မှတ်ရေးထိုးထားတဲ့စာကိုဒေါ်နယ်ထရန့်ကိုပေးခဲ့တယ်လို့အိမ်ပြုတော်ကပြောပါတယ်ဒီတွေ့ဆုံဆွေးနွေးပွဲကိုတော့ဒေါ်နယ်ထရန့်ဇနီးဖြစ်သူမီလီနီယာထရန့်မတက်ရောက်ခဲ့ပါဘူးဒါအပြင်ဒေါ်နယ်ထရန့်ကအောက်လွှတ်တော်မှာရှိတဲ့ Republican လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ
်ဂါဇာကမ်းမြောင်ဒေသနဲ့လက်ဗနွန်ပေါ်အစ္စရေးကဆက်လက်စစ်ဆင်နေချိန်မှာပဲဂါဇာနဲ့ဒီမှာစစ်ရဆွေးမှုလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုအစ္စရေးစစ်တပ်ချိုးဖောက်နေတယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ဂါဇာဒေသမှာပါလက်စတိုင်းပြည်သူတွေဘေးလွတ်ရာမဖြစ်မနေပြောင်းကြရအောင်အချိန်ချင်းလုပ်နေတာဟာအတင်းကျပ်ပြောင်းရွှေ့စေတဲ့စစ်ရဆွေးမှုမြောက်တယ်လို့ HRW အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာပြောထားပါတယ်။ထားခဲ့ရတဲ့နေရာတွေမှာလည်းပြန်နေလို့မရတဲ့အခြေအနေမျိုးဖြစ်စည်းပြစ်တာဟာလူမျိုးပြုတ်အောင်ရှင်းလင်းမှုဆိုတဲ့သတ်မှတ်ချက်နဲ့ကိုက်ညီနေပုံရတယ်လို့လည်းဖော်ပြထားပါတယ်။လူတွေမဖြစ်မနေပြောင်းရွှေ့ကြအောင်တွန်းအားပေးမှုတွေကြကြပြန့်ပြန့်ဖြစ်နေတာကို HRW ကစုံစမ်းတွေးရှိကြောင်းနဲ့ဒီလိုဆောင်ရွက်မှုတွေဟာအစ္စရေးအစိုးရစနစ်တကျလုပ်နေတဲ့မူဝါဒတစ်စိတ်တစ်ပိုင်းဖြစ်တယ်ဆိုတဲ့အထောက်အထားတွေကိုပြသနေတယ်လို့အစီရင်ခံစာထဲမှာပြောထားပါတယ်။HRW ရဲ့အစိုးရကစားနဲ့ပတ်သက်လို့ Israel ဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပေမဲ့ Israel စစ်တပ်အနေနဲ့နိုင်ငံတကာဥပဒေတွေအတိုင်းလိုက်နာဆောင်ရွက်နေတယ်လို့ Israel အာဏာပိုင်တွေကအရင်တုန်းကပြောကြားခဲ့ပါတယ်ရှင
်။ယူကရိန်းနိုင်ငံအရှေ့ပိုင်းက Kharkov မြို့တော်မှာရှိတဲ့နောက်ထပ်ကျေးရွာတစ်ခုကိုသိမ်းယူလိုက်တယ်လို့ Russia ကဒီကနေ့ပြောဆိုပါတယ်။ Russia ကပြီးခဲ့တဲ့နွေရာသီကတည်းကယူကရိန်းကိုအရှေ့ပိုင်းမှာထိုးစစ်တွေတောက်လျှောက်ဆင်နေပြီးအဲ့ဒီအထက်မှာရှိတဲ့နောက်ထပ်ကျေးရွာတွေကိုသိမ်းယူနေတာဖြစ်ပါတယ်။ရုရှားတပ်တွေကကူရာကော့ဖ်မြို့မြောက်ပိုင်းကဗိုရန်စီကာရွာကိုသိမ်းပိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်အခုဆိုလို့ရှိရင်ရုရှားတပ်တွေကကူရာကော့ဖ်မြို့ရဲ့အနောက်ဘက်မှာရှိတဲ့နယ်မြေတွေကလွဲပြီးခြံနဲ့အပိုင်းတွေကိုထိန်းချုပ်ထားလိုက်ပြီလို့ဆိုပါတယ်။ဒီတင်းပတ်အစောပိုင်းတုန်းကတော့ရုရှားဘက်ကတိုက်ခတ်မှုကြောင့်ရေကာတာကိုထိသွားတယ်လို့ယူကရိန်းဘက်ကပြောတာကြောင့်ရေကြီးတာတွေဖြစ်လာနိုင်တယ်လို့ဆိုပြီးစိုးရိမ်နေကြပါတယ်။တစ်ဘက်မှာလည်းယူကရိန်းတပ်တွေဟာနိုင်ငံအရှေ့မြောက်ပိုင်းကူရာဖင်တ်မျိုးကအပြည့်အဝထိချုံလိုက်နိုင်တယ်လို့ယူကရိန်းကဒီနေ့ပြောပါတယ်ဒါပေမဲ့လည်းပူကင်စစ်မျိုးရဲ့အနောက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတုန်းပဲလို့ဆိုပါတယ်တချိန်တည်းပါပဲအမေရိကန်မှာလာမဲ့ထရန့်အစိုးရသမ္မတအသစ်တက်မလာခင်သမ္မတဘိုက်ဒန်အစိုးရအနေနဲ့ခြံရှိနေတဲ့အစိုးရတက်တန်းအတွင်းမှာယူကရိန်းကိုတန်းတက်တလောက်အကောင်းဆုံးအနေထားဖြစ်အောင်ထောက်ပံ့သွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကယူကရိန်းနဲ့နေတိုးမဟာမိတ်တွေကိုမနေ့တုန်းကပြောဆိုခဲ့ပါတယ်
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 1953ညလိုင်းတိုမီတာ25 kHz 1783ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်နိုဝင်ဘာလ14ရက်ကြာတာရေဒီယိုညပြည်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရရှင်။ထိပ်သီးညီလာခံနှစ်ခုကိုတက်ရောက်ဖို့အတွက်တောင်အမေရိကတိုက်ကိုဒီကနေ့ကြာတာရေဒီယိုမှာသွားမဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ခီးစဉ်အတွင်းတရုတ်သမ္မတရှီဂျင်ပင်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ပီရူးနိုင်ငံလီမာမြို့တော်မှာနှစ်ဖန်တောက်ချာတဲ့စနေနေ့မှာကျင်းပမဲ့အာရှပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ညီလာခံဘေးဘက်မှာအမေရိကန်နဲ့တရုတ်သမ္မတတို့စနေနေ့ကြာရဲ့တီးခြားတွေ့ဆုံကြမှာဖြစ်တယ်လို့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်။သမ္မတ Biden အနေနဲ့တရုတ်နဲ့အမေရိကန်ဆက်ဆံရေးဆက်လက်တည်ငြိမ်နေဖို့အရေးကြီးတယ်ဆိုတဲ့အကြောင်းအဓိကထားပြီးတော့တရုတ်သမ္မတကိုပြောမှာဖြစ်တယ်လို့လုံခြုံရေးအကြံပေး Sullivan ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
And so part of what President Biden will communicate is that we need to maintain stability, clarity, predictability through this transition between the
American မှာအစိုးရအပြောင်းလဲလုပ်နေခြင်းအတွင်းတရုတ်နဲ့ American ကြားတည်ငြိမ်ရှင်းလင်းမြင်သာပြီးတော့ချိုးတင်ခံမှန်းနိုင်တဲ့ဆက်ဆံရေးမျိုးဆက်လက်ရှိနေဖို့လိုအပ်တဲ့အကြောင်းပြောကြားမှာဖြစ်တယ်လို့သူကပြောသွားတာပါနှစ်နိုင်ငံပြိုင်ဆိုင်မှုမှာလည်းတာဝန်သိစွာရှေ့သိုးသွားနိုင်ဖို့အဆင့်တိုင်းမှာရေရှည်ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားဖို့အထူးသဖြင့်စစ်တပ်အချင်းချင်းကြားမှာဆက်ဆံရေးလမ်းကြောင်းတွေဖွင့်ထားဖို့လိုအပ်တယ်ဆိုတဲ့အချက်ကိုသမ္မတဘိုင်ဒန်ကအလေးထားပြောကြားမှာဖြစ်တယ်လို့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကဗဟုထုနေတော်ကသတင်းတော့တွေကိုပြောခဲ့ပါတယ်သမ္မတဘိုင်ဒန်လက်ထက်မှာတရုတ်သမ္မတရှီနဲ့တတိယအကြိမ်မြောက်လူချင်းတွေ့ဆုံမှုဖြစ်ပါလိမ့်မယ်သမ္မတဘိုင်ဒန်ဟာတနင်္လာနေ့အင်္ဂါနေ့တွေကြာရင်တော့ဘရာဇီးလ်နိုင်ငံ Rio de Janeiro မြို့မှာကျင်းပမဲ့စီးပွားရေးအင်အားကြီး G20 ထိပ်သီးစည်းဝေးပွဲကိုတက်ရောက်မှာဖြစ်ပါတယ်အမေရိကန်မှာနောက်နှစ်လအကြာမှာ Trump အစိုးရသက်တက်လာတော့မှာဖြစ်တာနဲ့အတူအနာဂတ်မှာအမေရိကန်ဘလို့မူဝါဒတွေဖြစ်လာမလဲဆိုတဲ့မေးခွန်းထုတ်မှုတွေရှိနေချိန်မှာပဲကမ္ဘာကောင်းဆောင်တွေတွေ့ဆုံကြမှာပါအထူးသဖြင့် Trump ရဲ့ပထမအကြိမ်အစိုးရလက်ထက်မှာတရုတ်နိုင်ငံကကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်ဒေါ်လာဘီလီယံ360ထက်မနည်းကောက်ခံခဲ့တာကြောင့်အခုဒုတိယအကြိမ်သမ္မတ သတင်းမှာလည်းတရုတ်နဲ့ဒီကုန်သွယ်ရေးတင်းမာမှုတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ရှင
်။ရန်ကုန်အင်းစိန်ချင်းတောင်မှာထင်းသိမ်းခံထားရတဲ့ဓာတ်ပုံသတင်းတော့ကိုကျော်စွာထုံးဟာလွရဲ့ CP ဖြစ်တဲ့အတွက်ဒီကနေ့လွှမ်းမြောက်လာခဲ့ပါတယ်။စစ်ကောင်စီကသူ့ကိုပုံမှန်55ကာကြီးနိုင်ငံတော်အကြီးအကျယ်ပြစ်ဆင်မှုနဲ့ဖမ်းဆီးပြီး2023ခုနှစ် January လကထောင်သုံးနှစ်ချထားခဲ့တာဖြစ်ပါတယ်။2022ခုနှစ် September လ10ရက်နေ့ကရန်ကုန်မှာ drone အသုံးပြုပြီးဓာတ်ပုံရိုက်တင်တဲ့ကိုကျော်စွာထွန်းကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့တာပါကိုကျော်စွာထွန်းလွတ်မြောက်လာတဲ့အပေါ်မှာဝမ်းသာပေမဲ့အချင်းတောင်ထဲမှာကြာရှိနေတဲ့သတင်းသမားတွေအမြန်ဆုံးလွတ်မြောက်ဖို့စံနာရှိတယ်လို့ကိုကျော်စွာထွန်းရဲ့လုပ်ပေါ်ကင်ပက်ဓာတ်ပုံသတင်းတောက်သူက VOA ကိုပြောဆိုပါတယ်ကိုကျော်စွာထွန်းချမ်းချမ်းမော်မော်နဲ့ပြန်လွတ်လာတဲ့အတွက်ဝမ်းသာပါတယ်ဒါပေမဲ့လည်းထောင်ထဲမှာမတရားဖမ်းဆီးထိန်းသိမ်းခံနေရတဲ့သူတွေကြံနေသေးတဲ့ဒီပါတဲ့အခြားသောတပ်ပုံသတင်းတောက်တွေသတင်းသမားတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေအများဆုံးပြန်လွတ်စေချင်ပါတယ်လို့အဲ့ဒီတပ်ပုံသတင်းတောက်တူကပြောဆိုခဲ့ပါတယ် VOA ရဲ့စည်ရင်းပြုစုချက်အရစစ်ကောင်စီဖမ်းသိချိန်သိမ်းထားတဲ့သတင်းသမားအရေအတွက်40ကျော်နေပါရှိပါတယ်အဲ့ဒီထက်မှာ VOA ပြန်ပါဆောင်မရှင်ဦးစီသူအောင်မြင်လဲပါဝင်ပါတယ်
ရှခိုင်ပြည်နယ်မှာဒီရိုဟင်ဂျာမွတ်စလင်တွေလွန်ခဲ့တဲ့ခုနှစ်နှစ်ကကြုံခဲ့ရတဲ့လူမျိုးရုံးတပ်ဖြတ်မှုမျိုးအခုအချိန်ထိကြုံရနိုင်တဲ့အခြေအနေရှိနေဆဲဖြစ်တယ်လို့လူမျိုးရုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးအကြံပေးကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးရုံးတပ်ဖြတ်မှုလို့ကြီးလေးတဲ့ပြစ်မှုတွေကျူးလွန်မခံရအောင်မြန်မာအစိုးရရောစစ်တပ်ကပါလိုက်နာရမယ့်တားဆီးဆောင်ရွက်ချက်တွေကိုအောက်ဆီဇင်နိုင်ငံတကာတရားရုံးကချမှတ်ထားပေမဲ့အပြည့်အဝဆောင်ရွက်ခြင်းမရှိသေးဘူးလို့လူမျိုးရုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာအကြံပေး Alice Wirirumu ဒါရီတူကနိုဝင်ဘာ13ရက်နေ့စွဲနဲ့ထောက်ပြန်ခဲ့တာပါမြန်မာနိုင်ငံမှာလွန်ခဲ့တဲ့ခုနှစ်နှစ်တုန်းကရိုဟင်ဂျာတွေကြုံခဲ့ရသလိုဆိုးဝါးတဲ့အကြမ်းဖက်မှုတွေခံရနိုင်တဲ့အခြေအနေမျိုးအခုလက်ရှိလည်းကြုံနေရတယ်လို့သူရဲ့ထောက်ပြန်ချက်ထဲမှာပြောထားပါတယ်မြန်မာတိုင်းလုံငန်းရုံးပြည်သူတွေရဲ့အခွင့်အရေးကိုအခိုင်အမာကာကွယ်နိုင်ဖို့ခိုင်မာစိတ်ချရတဲ့နိုင်ငံရေးအဖြစ်မဖြစ်မနေလိုအပ်တာကိုလည်းသူရဲ့ထောက်ပြန်ချက်မှာထောက်ပြထားပါတယ်ရှင
်ဘီလီယံနာတတိကြီးအီလွန်မတ်ပိုင်းအရင်က Twitter ဖြစ်တဲ့ X လူမှုကွန်ရက်မှာရေးသားဖြန့်ဝေနေတာတွေမလုတ်တော့ဘူးလို့ဗြိတိန်နိုင်ငံThe Guardian သတင်းစာကြီးကကြေညာလိုက်ပါတယ် X လူမှုကွန်ရက်ပေါ်မှာလူမျိုးရေးနဲ့လျှို့ဝှက်ပူးပေါင်းကြံစည်မှုလို့စိတ်ပျက်စရာရေးသားချက်တွေကိုတွေ့နေရတဲ့အတွက်အခုလို Guardian သတင်းစာကနှုတ်ထွက်လိုက်တာလို့မနေ့ကကြေညာပါတယ် The Guardian သတင်းစာဟာ Elon Musk က X လူမှုကွန်ရက်ကိုဝယ်ယူခဲ့တဲ့2022ခုနှစ်နောက်ပိုင်းဒီလူမှုကွန်ရက်ကိုအသုံးမပြုတော့ဘူးလို့ကြေညာလိုက်တဲ့ပထမဆုံးသတင်းစာဖြစ်ပါတယ်X လူမှုကွန်ရက်ပေါ်မှာလိန်ညာမှုနဲ့အမုန်တရားတွေပြန့်နှံ့နေတယ်လို့ဝေဖန်သူတွေကဆွဆွဲပါတယ် X လူမှုကွန်ရက်ပေါ်ကစိုးကျိုးတယောက်မှုကိုချင့်ချိန်နေရတဲ့အကြောင်းနဲ့သတင်းတောက်ပညာကိုပိုပြီးဖြန့်ဝေဖို့တခြားနေရာမှာပုံမတင်တော်မယ်လို့မြင်တဲ့အကြောင်းသက္ကာရီယန်ကရေးသားပါတယ် Elon Musk ကတော့သက္ကာရီယန်သတင်းစာရဲ့ပြောဆိုချက်တွေဟာကြိုးကြောင်းစီလျော်မှုမရှိတဲ့အကြောင်းနဲ့ထုတ်ဝေမှုအဆုံးသတ်သွားတာကိုဆိုပြီးတုံ့ပြန်ပြောဆိုပါတယ်သတင်းတွေကိုမဆုမြန်မွန်နဲ့အတူပြောပြခဲ့တာပါ VO ရဲ့ကြာတာပတင်းနဲ့ညပဲအတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ပတ်စဉ်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်တွေကိုတင်ပြပေးပါအောင်မယ်ပထမဆုံးကတော့ချင်းပြည်နယ်ဘက်ကအခြေအနေကိုတင်ပြမှာပါချင်းကာကွယ်ရေးတပ်တွေစုပေါင်းထားတဲ့ချင်းညီနောင်စစ်စင်ရေးစားတဲ့ချင်းပြည်နယ်မင်းတပ်နဲ့ဖလန်းမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲပြင်းထန်နေတာ6ရက်လောက်ရှိနေပါပြီဒီကနေ့မှလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်နေအိမ်မီးလောင်တာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်မြို့အတွင်းမှာကြန့်ရှိနေသူအားလုံးရှောင်တိန်ကြဖို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတတိပေးထားပါတယ်ဒါအပြင်ပြင်းထန်တဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံတွေလည်းထွက်ပြေးတိမ်းရှောင်နေရပါတယ်မင်းတပ်နဲ့ဖလန်းမျိုးကတိုက်ပွဲအခြေအနေတွေရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်ဤတန်စင်ကပြောပြမှာပါ
ချင်းကာကွယ်ရေးတပ်တွေစုပေါင်းထားတဲ့ချင်းညီနောင်အဖွဲ့ Chin Brotherhood ရဲ့ချင်းညီနောင်စစ်စင်ရေး Operation CB ကိုနိုဝင်ဘာလ9ရက်နေ့ကစတင်လိုက်ပါတယ်။မင်းတပ်မျိုးနဲ့ဖလန်းမျိုးကစစ်ကောင်စီတပ်ရဲ့မျိုးပေါ်စစ်စခန်းတွေကိုတပြိုင်တည်းထဲစတင်ပြီးတော့တိုက်ခိုက်နေတဲ့အတွက်နှစ်ဖက်တိုက်ပွဲပြင်းထန်နေတာဒီနေ့ဆိုရင်6ရက်မြောက်ရှိနေပါပြီ။တိုက်ပွဲကြောင့်မြို့နယ်အနီးတစ်ဝိုက်ကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပြီးတော့နိုဝင်ဘာလ13ရက်နေ့မနေ့ဗုဒ္ဓနေ့တုန်းကလည်းမြို့တွင်းမှာကျန်နေတဲ့သူတွေအားလုံးတိမ်းရှောင်ကြဖို့ကိုဒေသခံကာကွယ်ရေးအဖွဲ့တွေကသတိပေးလိုက်တဲ့အကြောင်းဖလန်းမျိုးကန်တယောက်ကပြောပါလိမ
့်ဒီတူများတို့မြို့ပေါ်မှာလုံးဝမနေရဘူး6နာရီနဲ့9နာရီတုန်းအကုန်လုံးထွက်ခံကြတယ်လူအတော့ရှိတော့မှမဟုတ်ဘူးရှိရင်လည်း5ယောက်လောက်ရှိရင်ရှိမှာအချိန်ကြီးမကောင်းတော့ဘူးလေNDF ဖက်ကနေပြီးတော့အလန်နီထောင်ထားတယ်လေအလန်နီထောင်ထားတယ်ဆိုတော့ကျွန်တော်လည်းနားမလည်နိုင်ဘူးဒါမှတခုတော့ရှိတာပေါ့အမျိုးရောင်ပြရလို့ဆိုရင်တိုက်ပွဲအကြီးကျယ်ဖြစ်တော့မယ်ဆိုတဲ့သဘောပဲပေါ့
လက်တလုံးမှာတော့ဖလန်းမျိုးနဲ့မင်းတက်မျိုးတွေမှာစစ်ကောင်စီတပ်ဖက်ကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်နေကြပြီးတော့အတော်လေးကိုတိုက်ပွဲတွေပြင်းထန်နေတာပါ။တိုက်ပွဲတွေမှာစစ်ကောင်စီဘက်ကလေကြောင်းကနေရောလက်နက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်နေတယ်ဆိုပြီးဒေသခံကာကွယ်ရေးဘက်ကဖေဝေကိုပြောပါတယ်။နွေမာလာ14ရက်နေ့ဒီနေ့မနေ့အစောပိုင်းအချိန်အထိဖလန်းမျိုးကတက်ကုန်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဖလန်းဒေသခံကပြောပါတယ်
။ခုနလေးပဲဖလန်းနဲ့ခုနမှချင်းနံလို့ဝိဇဲကြည့်ရနေတော့ဟွန်းနဲ့စကားပြောကြတာလေအခုလဲတက်ကုန်းမှာတိုက်ပွဲအကြီးကျယ်ဖြစ်တယ်လေ။မနေ့ကညနေ7နာရီနေ့ပြီးတော့မနေ့ခုနလေးခွဲအထိလီရင်နဲ့ဘူးဆဲတယ်နောက်တော့ဖကြနယ်လက်ပစ်တယ်ပေါ့လေ။မော်ဒီခဏိမနဲ့တိုင်းမှာဖကြနယ်ပစ်တယ်အကြောင်းကိုတတိရတယ်။အင်းကလီငါလုံးလောက်တော့ဖတ်ပြီးလေးလောင်တယ်လို့တတိကျရတယ်
။ပြီးခဲ့တဲ့ဇူလိုင်လတုန်းကချင်းပြည်နယ်မတူပီမြို့ကစစ်ကောင်စီရဲ့ခမရ334နဲ့ခလာရ134အပါဝင်မတူပီအခြေပြစစ်ဗျူဟာကိုချင်းညီနောင်နဲ့မဟာမိတ်တပ်ဖွဲ့တွေဘက်ကထိုးစစ်ဆင်ပြီးတော့တင်ပိုက်ခဲ့ပါသည်။အော်တိုဘာလာတဲမှာတော့စစ်ကောင်စီဘက်ကလေးချောင်းတိုက်ခိုက်မှုတွေထပ်ပြီးတော့လှုံ့ဆော်ခဲ့တယ်လို့မတူပီဒေသခံတွေကပြောတာပါ။အခုမင်းတပ်နဲ့ဖလန်းမှလည်းစစ်စခန်းတွေတိုက်ခိုက်ခံရလို့လေးချောင်းတိုက်ခိုက်မှုတွေရှိနေတယ်လို့မတူပီဒေသခံတွေကပြောပါသည်
။အခုမင်းတပ်ဆိုလို့ရှိရင်မင်းတပ် area မှာလေးချောင်းတိုက်ခိုက်မှုတွေအများကြီးရှိတယ်။အဲ့ရနဲ့အနီးဆုံးကျွာကြီးကတော့အတော်ကုန်ဆောင်ကြရတယ်ဗျ။ကျွန်တော်တို့ပြီးခဲ့တဲ့တွေ့ကြုံရဆိုရင်တော့မတူပီမှာအလိုမျိုးသိမ်းတိုက်ပွဲဖြစ်တဲ့ချိန်မှာကျွန်တော်တို့မြို့ပေါ်မှာဟိုတယောက်မှမမနေတော့ဘူးပေါ့နော်။လုံးဝတယောက်မှမနေတော့အကုန်လုံးဆောင်ကြတာဗျ။မင်းတပ်မှာကဟိုဒီဒါမတိုင်ခင်ထိတော့ဖုန်းလိုင်းရသေးတယ်။ဖုန်းလိုင်းတော့ဘယ်လိုမျိုးပြီးတော့မရဘူးပေါ့နော်။ကြာချူချာချူချာပေါ့ရတဲ့နေရာလေး
။ဖလန်းနဲ့မင်းတပ်မှာစစ်စခန်းတွေတိုက်ခိုက်ခံရလို့တိုက်ပွဲတွေပြင်းထန်နေရတဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်မထားသေးပါဘူး။စစ်ကောင်စီတပ်ကိုတိုက်ခိုက်နေတဲ့ချင်း Brotherhood ချင်းညီနောင်အဖွဲ့မှာโซมีเฟเดอรัลအစီအယုံချင်းအမျိုးသားအဖွဲ့ချုပ်ချင်းအမျိုးသားကောင်စီမင်းတပ်မရာနေမီအုပ်ချုပ်ရေးကောင်စီချင်းကာကွယ်ရေးတပ်ဖွဲ့ကံပလက်ချင်းလက်ကာကွယ်ရေးတပ်ဖွဲ့မတူပီတပ်မဟာတပ်တို့လည်းပါဝင်တာဖြစ်ပါလိမ့်ရှင
်ချင်းပြည်နယ်ဘက်ကအခြေအနေတွေအပြီးမှာတော့ရခိုင်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပါဦးမယ်ရခိုင်ပြည်နယ်အမ်တောင်ကုတ်ကွာမောင်တော်မြို့တွေတွေမှာစစ်ကောင်စီနဲ့အာရကတပ်တော်အေအေဂျာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးအဲ့ဒီမြို့လေးမြို့ရဲ့90ရာခိုင်နှုန်းကျော်ကိုသိမ်းပိတ်ထားနိုင်ပြီဖြစ်တယ်လို့အာရကတပ်တော်အေအေပြောခွင့်ရက VOA ကိုပြောဆိုပါတယ်အမ်းမြို့နယ်မှာစစ်ကောင်စီတပ်စခန်း၈ခုကိုသိမ်းပိတ်ထားနိုင်တယ်လို့ဂျန်နက်စစ်စခန်းတွေကိုဆက်လက်ထိုးစစ်ဆင်နေတယ်လို့အေအေဘက်ကရခိုင်တပြောရန်စစ်ပွဲကိုစတင်ခဲ့တဲ့တစ်နှစ်ပြည့်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ရခိုင်စီးရဲပဋိပက္ခနောက်ဆုံးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြမှာပါ
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရကတပ်တော်အေအေကြားတကြောပြန်တိုက်ပွဲတွေပြင်းထန်နေတာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကစခဲ့တာအခုဆိုတစ်နှစ်အထိရှိလာပြီဖြစ်တယ်လို့အဲ့ဒီတစ်နှစ်တာတိုက်ပွဲကာလအတွင်းရခိုင်ပြည်နယ်ကမြို့နယ်10ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုအေအေဘက်ကတိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီလို့အာရကတပ်တော်အေအေဘက်ကသတင်းထုတ်ပြန်ထားပါတယ်။ကြန့်ရှိနေသေးတဲ့အမ်တောင်ကုတ်မောင်တော်နဲ့ဂွားမြို့နယ်တွေကိုလည်းအေအေဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာပါ။အေအေလက်ရှိထိုးစစ်ဆင်တိုက်ခိုက်နေတဲ့အမ်တောင်ကုတ်မောင်တော်နဲ့ဂွားမြို့နယ်လေးခုကစစ်ကောင်စီတပ်စခန်းတော်တော်များများကိုသိမ်းပိုက်ထားနိုင်ပြီးအဲ့ဒီမြို့လေးမြို့ရဲ့90ရာခိုင်နှုန်းကျော်ကိုထိန်းချုပ်ထားနိုင်ပြီးဖြစ်ကြောင်းအာရခတ်တပ်တော်အေအေပြောခွင့်ရခိုင်သူကက VOA ကိုပြောပါတယ်
။ဟိုသိမ်းပိုက်နေစေမြို့နယ်တွေပေါ့နော်။ဟိုသိမ်းပိုက်နေစေဆိုတာကတချို့မြို့နယ်တွေဆိုလို့ရှိရင်65ရာနှုန်းသိမ့်ပိုက်ထားတယ်တချို့ဆိုလို့ရှိရင်တော့900ရာနှုန်းအထက်ပေါ့နော်အဲ့လိုသိမ့်ပိုက်ထားတဲ့မြို့နေတွေအဲ့မှာလေးမြို့နေဗျဒီမောင်တို့ရဲ့အန်းရဲ့နောက်ဒီတောင်ကုတ်ကွာပေါ့နော်လေးမြို့နေကလည်းပဲကျွန်တော်တို့ဟိုသိမ့်ပိုက်နေစေဖြစ်ပါတယ်နောက်ဒီသိမ့်ပိုက်ဖို့ကြံနေတဲ့မြို့နေတွေကတော့ဒီစစ်တွေကြောက်ဖြူမန်အောင်ပေါ့နော်အဲ့ဒီ3မြို့နေကတော့ကျွန်တော်တို့ဆက်လက်ပြီးတော့သိမ့်ပိုက်ဖို့ကြံနေသေးတာပေါ့
ဒါအပြင်အာရကတပ်တော် AA ထိုးစစ်ဆင်တိုက်ခိုက်နေတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တရှိရာအမ်မြို့နယ်ကစစ်ကောင်စီတက်စကန်၈ခုကိုလက်ရှိမှာသိမ်းပိုက်ထားနိုင်ပြီလို့လည်း AA ရဲ့တနည်းပြထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ AA သိမ်းပိုက်ရရှိထားတဲ့စစ်ကောင်စီတက်စကန်တွေကတော့ခြေမြန်တက်ရင်ခမရ303အမြောက်တက်ရင်အာမတ304လျှက်စစ်အလုံးယုံတက်ခွဲလာလာဆ950စစ်လက်နက်ပစ္စည်းတက်ခွဲစာနာခ345တိုက်ပွဲဝင်စီယုံရေးတင်တန်းကြောင်းတာဆာတာ8ကဒင်300တက်မတော်စစ်စေးယုံတာဆာယ nem nye zang tong ya, le jang yen ka gwe ye ten ne, sepe sa yan long yon ye te sa ya pa ru pite lo ee topian jama ye ta ta ba le, ar ka da to ee ni ne, le si ta kai ni re, nao pa in tai se ta na jo go, peng bai nai me so yin, ya kai ma si kong si tatwe piu kwe twa nai ne lo le, ya kai nai nga ye li la tong da tu u pe ten ga piu ba le.
Nipo ya ra gu le pien san ne ra bo, di le miu, dengan lu, ar ka da to ho ra, peng bai nai me so yin ma, ya ma si ta da to, si u jo toa le lu piu lu, ย่านไหนครับอาจจะอาจจะเยอะที่ก็นับปากนับปากจะตัวมันเสียนะคำว่าเส้นตาตัวเยอะสุดตัวเองเส้นเสียงมาพิวพิวพิจารณาไหนครับเนาะคำว่าเสียงแข็งตะกูลบ่ที่เขาแข็งตัวไหนแต่เราซีอังกูว่าอังเป็นไปผู้บริมาเลยอันนี้มุกี้อะไรก็ตัวเด็กคนเป็นอาทิตย์ตัวเด็กเราอยู่ว่าที่สังสีสีนะตัวเราก็จะเส้นตัวเส้นเสียงสีไปเลยอยู่อันนี้ตัวไหน ยังคันดีเนี่ยมาจะจบยันตายป่วยแต่เนี่ยจบกาละด้วยมาเอ้อันนี้เนี่ยสีตาจียากเก็บไปไหมตายป่วยอัดด้วยยาตาท้องในฉีดเตะส่งแก่ตัวเดี๋ยวถ้าแข่งคนตีนเราโอ้เองส่งขวัญทวีในจ้าบีสาวนี่ยี่เจ้ามายี่ปีนายี่สาเรอเข็คเข็ดด้วยในยี่ใส่ในจ้าอะไรพี่ป่าเร่ถ้าเป็นสิ่งของสีเล่นในจีบแข่งมือเร่เลี้ยงจ้องแข่งมือเร่เนี่ย มันค่อยพิเศษมือเรื่องสิจังสิโยบาดายสาวเรื่องเนี่ยท่านเสียงสาวอุ้งเตียงอาเซจอบพิเศษเลยลูกเอเยตันนี่เปียทุกอย่างจะมาพบยาท้าวเลยถ้าเป็นยังคันปีด้วยงาเดี๋ยวถ้าแข่งเรื่องเนี่ยนี่สิ่งกูเดินยาวเว้ยตัวละยี่ตัวเอเยบาร์เลยถ้าต้องเสียนิบากูเลยสิ่งของสิ่งก็มันค่อยพิเศษเลยลูกเอเยทุกอย่างจะมาเยี่ยดท้าวเลย สกังสีอันนี้เนี่ยยังคันปีเนี่ยด้วยกงสีสีมือเนี่ยขี่ตัวละมือเลยกูตายไปสัตว์เองเลยในการนี้คู่เชิงที่ไปท้าเสพพี่ปีพงอินเตอร์เน็ตเนี่ยเลี้ยงสีมือเลยกูเลยที่กินไอที่พี่เท่าท้าเสพพี่ป่าเลยได้เป็นยังคันปีเนี่ยด้วยมาเชิงการสัตว์กงเสวะสัตว์ตงสีเรนเนี่ยโลกาขึ้นแล้วเลยเลยชาปานิดลูกเป็นลงแล้วเลยยัดเดนิราจาวิตาชาบาบุเปิดตานาเรนเนี่ยบางยี่สายนี่จ้าอะไรวะ แต่เวลาเจ้าอยากให้มาอยากได้แต่ท่องเที่ยวที่ใครตีส่งแทนอยากให้ตัวลูกที่ได้กันคนนั้นเองเราเนี่ยส่งความทวีนี่อะไรลูกที่ได้กันนี่ก็เปลี่ยวไปเลยเนี่ยมันยังไงมันนั่งท่องนั่งเสร็จตรงนั่งท่องนั่งเสร็จลีเชลเล่ก็อยู่มือเลยอย่าอยากให้พี่เนี่ยสีวายฮะเล็บมือระหว่างมีชีตเราหนีบ้าพี่นี่ได้เจ้าที่ได้กันนั่นเองอย่างเงี้ยเป็นสายแม่เนี่ยชีนี่เดี๋ยวลูกกูรับตั้งก็ตัวมือโชว์ยงเนี่ยแล้วท่องเปลี่ยวกันยาสเตฟนี่ทรัมป์บาลีก็
ဒီနေ့ကျွန်တော်တို့ပြောပြမှာကတော့ဒီလေးမျိုးတကယ်လို့အခက်တတ်တော်ကြီးညာတကြောပြန်တိုက်ပွဲတွေပြင်းထန်နေတာပြီးခဲ့တဲ့အချိန်မှာကျွန်တော်တို့မျိုးဝါမှာလူကမနေရဖို့ထောက်ပြထားပါတယ်ခင်ဗျာကုစံကျော်ပြောပြသွားတာပါကုစက်လက်ပြီးတော့ကချင်ရှမ်းပြောင်းနယ်တရုတ်နယ်စပ်အခြေအနေကိုတင်ပြပါအောင်မယ် မြန်မာနိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်ဂိတ်တချို့ကိုပြန်ဖွင့်ခြင်းနဲ့အရေးအယောင်တွေမြင်နေရတယ်လို့ကချင်ရှမ်းမြောက်ဒေသခံတွေကပြောဆိုပါတယ်အကြောင်းကတော့မြေရှားတပ်ထုအပါအဝင်တရုတ်အကျိုးစီးပွားတချို့ကိုတော်လှန်ရေးတပ်ဖွဲ့တွေဘက်ကတံပြန်ပိတ်လိုက်တာကြောင့်ဖြစ်ပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုဇော်ဝင်းနိုင်ကပြောပြပါမယ်
ကချင်ပြည်နယ်မှာအပြစ်ကတ်တွေရက်စဲပြီးအခုသတင်းပတ်ထဲမှာမြေရှားတပ်ထုကိုပြန်ပြီးတင်သွင်းလို့ရအောင်မြန်မာဘက်ကလက်နက်ကင်အစုအဖွဲ့တွေနဲ့တရုတ်ကညှိနှိုင်းနေတယ်လို့တရုတ်အွန်လိုင်းသတင်းဆောင်ပါတချို့မှာရေးသားထားပါတယ်တရုတ်ကဒီနေ့ကိုမြေရှားတပ်ထုတန်ချိန်၄ဆောင်နေပါမြန်မာကနေရနေတာဖြစ်ပါတယ်ဒါကြောင့်နယ်စပ်ဂိတ်တွေကိုတရုတ်ကပြန်ဖွင့်ပေးပြီးတစ်ချိန်တည်းမှာပဲတို ောင်းလဲကချင်အရဖက်အဖွဲ့ဝင်တူကပြောပါတယ
်ခုလက်ရှိကျန်းနာရှင်စနစ်မှာတော့အဲဒါစီမံကိန်းမှာပေါ့နော်လုံဆောင်မှုမတင်ဘူးပေါ့ဆန်ဒီကိုင်းသားနဲ့ဒီဂျူလီကျအကျိုးကြီးရဲ့အသက်မွေးဝမ်းကြောင်းသူတို့ရဲ့အသိပညာသူချစ်တဲ့မှုအဲဒါတွေမှာအကျိုးတရားရရှိတဲ့ဒီ bottom up project ပေါ့နော်ဒီလိုမျိုးစီမံကိန်းတွေပဲသွားတင်တာပေါ့နော်တော့ဒီကျမတို့လက်ရှိမှာအကျိုးအမြင်ရနေတဲ့ခုံကြီးနဲ့ကုမ္ပဏီနဲ့ဒီစီအာနာရှင်နဲ့အာနာရှိတဲ့လူတွေအသက်တွေဖြစ်တဲ့ပေါ့
မြေရှားထွက်တဲ့နေရာအများစုကိုရရှိထားတဲ့ကချင်လွတ်မြောက်ရေးတပ် KNA ကတော့တရုတ်ရဲ့ဆွေးနွေးမှုကိုလက်မခံသလိုနေဇာဂိတ်တွေကိုလည်းတံပြန်ပိတ်လိုက်တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်မြေရှားတူးဖော်ရေးလုပ်ွက်တွေကို KNA ကထိန်းချုပ်လိုက်ပေမဲ့တရုတ်အတွက်တော့ကြီးကြီးမားမားထိခိုက်မှုရှိမှာမဟုတ်ဘူးလို့တရုတ်ဘက်ကသတင်းတွေကတုံ့ပြန်ထားပါတယ်အကြောင်းကတော့တရုတ်မှာအလုံအလောက်တိုးလောင်ထားပြီးဈေးနှုန်းလည်းတည်ငြိမ်နေတယ်လို့ China Rare Earth Industry Association တရုတ်မြေရှားသတ္ထုတူဖော်ရေးအသင်းကိုကိုးကားဖော်ပြထားတာပါနိုဝင်ဘာလ17ရက်က Dysprosium Oxide ဒဏ်ကိုရွံငွေတန်း 1.84 ရှိတယ်လို့ဆိုပါတယ်ဒီဈေးကအောက်တိုဘာလ23ရက်ကပေါက်ဈေးနဲ့အတူတူပဲလို့တုံ့ပြန်ထားတာပါ ရှမ်းမြောက်ကနေစားဂိတ်တွေမှာတော့မြန်မာဘက်ပို့မဲ့ကုန်ပစ္စည်းမှန်သမျှတရုတ်ကပိတ်ထားတဲ့အုံဖြစ်ပါတယ်။မူဆယ်မြို့ကဂိတ်တွေမှာမြန်မာဘက်ကလူအုံအထွက်ကိုခွင့်ပြုထားပေမဲ့လူပေါ်ပါတဲ့အဝတ်အစားကလွဲလို့ဘာပစ္စည်းမှမြန်မာဘက်ကိုယူလာလို့မရပါဘူး။မူဆယ်မြို့ကရှမ်းပြည်မြောက်ပိုင်းမှာတခုတည်းကျန်တဲ့စစ်ကောင်စီထိန်းချုပ်ထားတဲ့မြို့လေးဖြစ်ပါတယ်။ဒါကြောင့်စက်သုံးစ
ေတယ်ဥပဒေမှာပြည်သားတော်ကောင်အာမောင်ကိုသေးနဲ့ပေါ့နော်စီတိုင်းကဖွင့်တော့ဖွင့်ပေးတယ်ဒါမှပြည်သားတော်ကောင်ဒီဘက်ကပဲလာတာပဲဒီလူကျေသုံးခုကတော့ဒီရတော့ဆိုင်တိုင်းရှိတယ်ဗျဒါနဲ့ဘာအဲ့ဒီပေါ့ဆက်တာမရောက်နိုင်တာပေါ့ဗျဒါပါပဲအခုအဲ့လာကြမှုကျွန်တော်တို့တော်မှာကုန်ပြီတဲ့တောက်ဖို့ကခက်ခဲသွားတော့စားထောက်ရည်နည်းနည်းနည်းနည်းလဲသွားတာပေါ့ဗ
ျကချင်းပြည်နယ်မှာ KNA နဲ့ပူးပေါင်းအဖွဲ့တွေကနယ်မြေအများပြားကိုအော်တိုဘားလာအတွင်းသိမ့်ပိုက်ရရှိထားပြီးတဲ့နောက်တရုတ်ကနယ်စပ်ဂိတ်အများအပြားကိုတစ်ဖက်သက်ပိတ်ခဲ့ပါတယ်။အလားတူရှမ်းပြည်နယ်တစ်လျှောက်ကနယ်စပ်ဂိတ်တွေမှာလည်းမြန်မာဘက်ကအိမ်သုံးလျှက်စစ်ပစ္စည်းအပါအဝင်လုံခြုံရေးသုံးပစ္စည်းနဲ့အဝတ်အထည်တွေမတည်ကြဖို့တရုတ်ဘက်ကအထူးကြံ့မှတ်ထားတာဖြစ်ပါတယ်ခင်ဗျာ
။ဆက်လက်ပြီးတော့အိုးဘိုထောင်ကအခြေအနေကိုတင်ပြပါောင်းမယ်။အိုးဘိုထောင်မှာအချင်းချခံတရတဲ့ NLD ဆူရလက်တဲ့ဘိုးဘန်ဒုဥက္ကဋ္ဌဥပဘုံငယ်ဟာအစာရင်ရောဂါအပြင်းအထန်ခံစားနေရလို့ပြီးခဲ့တဲ့ဂျပန်ကထောင်ပြင်တွက်ပြီးဆေးကုသမှုခံယူခဲ့ရတယ်လို့နှိစက်သူတွေကပြောပါတယ်။အိုးဘိုထောင်မှာပဲအချင်းချနေရတဲ့လျှက်စစ် NLD မန္တလေးတိုင်းလျှက်စစ်ဝင်ကြီးဦးဇာနေအောင်ကလည်းကင်းစားဝေဒနာခံစားနေရပါတယ်။အချင်းတောင်တွေထဲမှာကျန်းမာရေးဆောင်ရှားမှုအားနည်းတယ်လို့လူအခွင့်ရေးအချင်းသားအခွင့်ရေးတွေချုပ်ပေါက်ခံနေရတယ်လို့အချင်းသားများကွန်ရက်ကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမဆုမွန်ကပြောပြပါမယ်။
မန္တလေးတိုင်းအိုးဘိုထောင်မှာအကျဉ်းချခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD အစိုးရလက်ထက်ဗဟိုဘဏ်ရဲ့ဒုက္ခရအဖြစ်တာဝန်ယူခဲ့သူထောင်နဲ့အနှစ်20ကျော်ချခံထားရတဲ့ဥပိုဘိုငယ်ဟာပြီးခဲ့တဲ့နိုဝင်ဘာလ12ရက်နေ့ကဘိုက်အောင်ဝေဒနာကိုပြင်းထန်စွာခံစားခဲ့ရတာမို့လို့အိုးဘိုထောင်ကနေမန္တလေးအထွေထွေယောဂါကုဆေးရုံကြီးမှာဆေးကုသမှုခံယူခဲ့ရတာဖြစ်ပါတယ်သူခံစားနေရတဲ့အစာအိမ်ယောဂါကြောင့်အစာအိမ်မှန်ပြောင်းကြည့်ခဲ့ရပါတယ်။လက်ရှိမှာတော့သူ့ကိုအိုးဘိုအကျဉ်းတော်ကိုပြန်ပြီးတော့ပို့ဆောင်ခဲ့တယ်လို့အဲ့ဒီနီးစပ်သူကပြောပြပါတယ်။မိသားစုတွေကတော့အကျဉ်းတော်ထဲမှာဥပဘုံငယ်ရဲ့ယောဂါပို့ပြီးတော့ဆိုးဝါးလာမကိုစိတ်ပူနေကြတာပါ။ဥပဘုံငယ်ကိုစစ်ကောင်စီကအာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလကတည်းကဖမ်းဆီးခဲ့တာဖြစ်ပြီးတနှစ်ကျော်အကြာမှာတော့2022ခုနှစ်မေလမှာအဂတိလိုက်စားမှုပုံမှန်နဲ့အမှုဖွင့်ခဲ့ပြီးတော့သူ့ကိုထောင်နဲ့အနှစ်20ချမှတ်ခဲ့ပါတယ်။မန္တလေးဥပိုထောင်မှာအကျဉ်းချခံရတဲ့ NLD အစိုးရလက်ထက်မန္တလေးတိုင်းလျှက်စစ်ဝင်ကြီးအဖြစ်တာဝန်ယူခဲ့သူဦးဇာနီအောင်ကလည်းကျန်းမာရေးမကောင်းဘူးလို့မိသားစုနဲ့နှိစက်သူကပြောပါတယ်ဦးဇာနီအောင်ဟာမှဲ့ကန်ဆာဝေဒနာကိုခံစားနေရတယ်လို့သူကအခုလိုပြောပြပါတယ
်ဦးဇာနီက27ရက်ထွက်မှတဲ့နဲ့ဒါပေမဲ့သူကလည်းပြောရခက်တာပဲသူကလည်းကန်ဆာပဲဒါပေမဲ့သူကမှဲ့ကဖြစ်တဲ့ကန်ဆာဆိုတော့မျက်လုံးထိခိုက်နိုင်တယ်အဲ့ဒါကြောက်ရတာเยลุเนี่ยหนีออกถ่องเนี่ยยกแต่ก็จะเราหนีอ่ะสึกช้านตาจะไม่ရှိဘ
ူးဦးဇာနီအောင်ကိုအိုးဘိုအချင်းထောင်ထဲမှာစစ်ကောင်စီကထောင်နဲ့၈နှစ်ချမှတ်ထားတာပါသူဟာစီးကြိုတွေ့တိုးနှလုံးသွေးကြောကျဉ်ရောဂါခံစားနေရပါတယ်ထောင်နှင်းဆေးရုံမှာဆေးကုသတာမတက်တာလို့မန္တလေးဆေးရုံကြီးကိုတင်ပို့ပြီးတော့ကုသတဲ့အချိန်မှာပဲသူ့မှာကန်ဆာရောဂါဖြစ်နေတာကိုသိခဲ့ရပါတယ်လက်ရှိမြန်မာနိုင်ငံတဝန်းနိုင်ငံရေးအကျဉ်းသားတွေကိုထိန်းသိမ်းထားတဲ့ကျဉ်းထောင်တွေထဲမှာကျမ်းမာရေးစေကူတာမှုလုံလောက်စွာမရတာထိရောက်တဲ့လိုအပ်တဲ့စေဝါတွေမပေးတာတွေရှိတာကြောင့်ကျမ်းမာရေးစောင့်ရှောက်မှုအထူးလိုအပ်နေတဲ့အကျဉ်းသားတွေမှာအချိန်မီစေကူတာခွင့်မရဘူးလို့နိုင်ငံရေးအကျဉ်းသားများကွန်ရက်ကဥတိုက်ထွန်းကပြောပါတယ်ဒီလိုနိုင်ငံရေးအကျဉ်းသားတွေရင်ဆိုင်နေရတဲ့စိုးဝါတဲ့အခြေအနေတွေကိုနိုင်ငံတကာဘက်ကလည်းမျက်ကွယ်မပြုထားဘူးအချိန်မီတက်မှတ်နိုင်ဖို့လှုံ့ဆော်ပေးဖို့လိုအပ်နေပါတယ်လို့သူကပြောပါတယ်
ထောင်ထဲမှာကျွန်တော်တို့အကျဉ်းသားတွေကိုစေဝါဆောင်ရှားမှုလောက်ဆောင်ပေးရမယ့်အခြေအနေမပြေရတဲ့လူသားတွေတိစုံမှုတွေဖြစ်နေတယ်ပေါ့နော်အဲ့တော့လက်ရှိအကျဉ်းထောင်တွေမှာလူတိုင်းအခြေခံရရှိတဲ့အသက်ရှင်တန်ပိုင်ခွင့်ပေါ့နော် Rise to Life ဆိုတဲ့အချက်ရှုံးဆုံးနေတယ်လို့ကျွန်တော်တို့ပြောလို့ရတဲ့အခြေအနေတခုဖြစ်ပါတယ်ခင်ဗျာလက်ရှိနိုင်ငံကအနေနဲ့တော့ကျွန်တော်တို့စစ်ကောင်စီပေါ်မှာရောအကြီးအကဲဌာနပေါ်မှာရောထိရောက်တဲ့အယူဆောင်ရွက်မှုတွေဖိအားပေးမှုတွေမပြုလုပ်နိုင်သေးဘူးလို့တော့ကျွန်တော်တို့မြင်နေပါတယ်နိုင်ငံကအနေနဲ့လည်းအကျဉ်းထောင်တွေကိုကူညီဆောင်ရှားမှုတွေဒီထက်ပိုပြီးမှပေးဖို့လိုအပ်တယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ်။လက်ရှိအချင်းထောင်ထဲမှာနိုင်ငံရေးကျင်းသားချင်းတို့2000ကျော်လောက်ဟာဖမ်းဆီးခံထားရတယ်။မိသားစုဝင်တွေကဖမ်းဆီးခံထားရတဲ့မိမိတို့ရဲ့မိသားစုဝင်တွေအတွက်ကိုအပြင်မှာပေါ့နော်အထွေထွေချက်တွေရင်ဆိုင်နေရတဲ့ခြားတွေကပို့ဆောင်နေရတာဖြစ်ပါတယ်။ဒါကြောင့်မို့လို့အချင်းထောင်ထဲမှာရှိတဲ့နိုင်ငံရေးကျင်းသားချင်းတို့ကိုကူညီဆောင်ရှောက်မှုတွေပေးနိုင်ရေးပေါ့နော်နိုင်ငံတကာက လုဆောင်တဲ့နေရာတို့ကျွန်တော်တို့အနေနဲ့တော့အဲတောင်းလဲတောင်းဆိုခြင်းပါတယ်အကြံလည်းပြုခြင်းပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာမသိမ်းခင်တုန်းကတော့အချင်းတောင်တွေကိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေလူ့ခွင့်ရေးကော်မရှင်တွေကကွင်းဆင်းပြီးတော့ကြည့်ရှုတာအချင်းသားတွေနဲ့တွေ့ဆုံစကားပြောတာတွေရှိခဲ့ပြီးတော့လိုအပ်တာတွေကိုပြုပြင်နိုင်ခဲ့ပါတယ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမှာတော့ဒီလိုအခြေအနေတွေမရှိတော့ပါဘူးအာဏာသိမ်းပြီးတဲ့နောက်ပိုင်းထောင်ထဲမှာဖမ်းဆီးထိန်းသိမ်းတဲ့သူတွေကိုဖိနှိပ်တာအပြင်အချင်းသားတွေရဲ့ကျန်းမာရေးကိုစေကူသောက်ခွင့်မပေးတာစေဝါမလုံလောက်တာနေထိုင်စားသောက်ရေးခက်ခဲအောင်လုပ်တဲ့အကြက်တဲတွေကိုနိုင်ငံရေးအကျဉ်းသားတွေခန်းစားနေရပါတယ်လို့ပြန်လွတ်မြောက်လာသူတွေကပြောပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့ထုတ်ပြန်ချက်အရအာဏာသိမ်းပြီးတဲ့3နှစ်ကျော်ကာလအတွင်းမှာနိုင်ငံတဝန်ဖန်ဆီးခံထားရသူက3000နီးပါးရှိပြီးတော့အဲ့ဒီထဲက2000ကျော်ကတော့ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်။စစ်ကောင်စီကတော့ AAPB ရဲ့ထုတ်ပြန်ချက်ကခြေကားလို့နဲ့စည်ရင်နေတာဖြစ်တဲ့ဆိုပြီးတုံ့ပြန်ပေမဲ့ABB ကတော့ဒါဟာကောက်ယူနိုင်တဲ့အရေးအတွက်ပဲဖြစ်ပြီးတော့တကယ်လက်တွေ့မြေပြင်မှာဒီထက်ပိုများနိုင်ပါတယ်လို့တုံ့ပြန်ထားပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်ကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာတည်ပြုစီစဉ်ပါတယ်ရှင် VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ကြာတာပရိနေ့ညဘက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်းရဲ့မြမအရေးသုံးသက်ချက်ကျမရေးတိုင်းရင်သတင်းလောအစီအစဉ်တွေကိုတင်ဆက်ပါအောင်မယ်။ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်မှာဆိုလို့ရှိရင်တော့မြန်မာနဲ့တရုတ်အင်ပါယာဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်။မြန်မာပြည်ကိုမိမိလက်အောက်ခံပြည်နယ်ဖြစ်တရုတ်အစိုးရအဆက်ဆက်စိတ်ကူးယဉ်လာတာအနှစ် 2000 ကျော်ရှိသွားပြီဖြစ်ပါတယ်။အခုတော့တရုတ်ရဲ့စိတ်ကူးယဉ်အိမ်မက်တွေအကောင်အထည်ဖော်လာဖို့အလားအလာရှိနေကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ်။
လွတ်လပ်တဲ့မြန်မာနိုင်ငံတော်ရဲ့ပထမဆုံးဝန်ကြီးချုပ်ဦးနုဟာ1954ဒီဇင်ဘာလမှာတရုတ်ပြည်ကိုသွားရောက်လေပတ်ပါတယ်။ဒီဇင်ဘာ10ရက်နေ့အခမ်းအနားမှာပြောတဲ့ဦးနုရဲ့မိန့်ခွန်းဟာပတ်သားဖို့ကောင်းပါလေ။မြန်မာပြည်ထဲတရုတ်တွေဝင်ပြီးနှောက်ရှက်မှာကိုမိမိအလွန်စိုးရင်ကြောင်းမြန်မာပြည်လူနိုင်ငံငယ်ကလေးဟာတရုတ်ပြည်တွင်ရေးမှာနှောက်ရှက်နိုင်စွာရှိမှာမဟုတ်ကြောင်းအကယ်၍မြန်မာကတရုတ်ပြည်တွင်ရေးမှာဝင်ရောက်ဆွတ်ဖက်မယ်ဆိုရင်တောင်စိတ်ကလေးတကောင်ကဆင်းအုပ်ကြီးတဲ့ဝင်သွားသလိုဖြစ်နေတာကြောင့်ဆင်းတွေအမိခတ်လျုံနဲ့စိတ်ကလေးဟာကြေပြက်သွားမှာဖြစ်ကြောင်းစသဖြင့်တရုတ်မြန်မာဆက်ဆံရေးအတိုင်းအတာကိုပေါ်လွင်စေဖို့ဦးနုကစိတ်နဲ့စင်ကိုဥပမာပေးပြီးပြောသွားပါတယ်တရုတ်လက်အောက်ကမြန်မာပြည်ကိုအင်္ဂလိပ်ကလူယူသွားတယ်လို့ခေတ်သစ်တရုတ်ခေါင်းဆောင်တွေကယုံကြည်ပါတယ်ချင်းဘရင်ရဲ့အမြင်အတိုင်းတရုတ်အမျိုးသားဝါဒီနဲ့တရုတ်ကွန်မြူနတီတွေကလည်းမြန်မာပြည်ကိုရှုမြင်ပါတယ်။တရုတ်သမ္မတနိုင်ငံကိုတည်ထောင်သူစွန်ရဲစင်1924ကရေးတဲ့စာတမ်းမှာမြန်မာပြည်ကိုတရုတ်လက်အောက်ခံနေအဖြစ်ဖော်ပြထားပါတယ်။အနာမယမီ1939နိုဝင်ဘာလ15ရက်နေ့မှာတက်ဝေတဲ့မော်စီတုံးရဲ့တရုတ်ကွန်မြူနတီပါတီနဲ့တရုတ်တော်လှန်ရေးဆိုတဲ့စာရမ်းမှာမြန်မာ၊ဘူတန်၊နီပေါ၊ကိုရီးယား၊ထိုင်ဝမ်ကိုတရုတ်လက်အောက်ခံနယ်မြေအဖြစ်ဖော်ပြထားပါတယ်။1950ဒီဇင်ဘာလမှာတရုတ်ကွန်မြူနတီအစိုးရတက်ဝေတဲ့မြေပုံမှာဗမော်မျိုးမြောက်ပဲ့နယ်မြေအားလုံးတရုတ်ပြည်ထဲထည့်ထားတာတွေ့ရလို့မြန်မာအစိုးရကကန့်ကွက်တော့မြေပုံဟောင်းကိုမပြင်ဘဲထုတ်ဝေမိတာလို့တရုတ်အစိုးရကပြန်ကြားပါတယ်။ဒါပေမဲ့တရုတ်အစိုးရထုတ်တဲ့1953မြေပုံမှာလည်းမြစ်ကြီးနားမြို့မြောက်ဘက်နယ်မြေအားလုံးကိုတရုတ်ပြည်ထဲကဲထားပြန်တာတွေ့ရပါတယ်။ပြည်သူတရုတ်ပြည်ဝါဒပြန်စာစဉ်က1954နိုဝင်ဘာလမှာထုတ်ဝေပြီးသိပ္ပံအကယ်ဒမီပထဝီပညာရှင်ချန်ရှုပန်ရေးသားတဲ့တရုတ်ပြည်မြေပုံမှာတော့မြစ်ကြီးနားမြောက်ပိုင်းနယ်မြေတွေမကပဲရှမ်းနဲ့ဝနယ်မြေကိုပါတရုတ်ပိုင်းနယ်မြေအဖြစ်ဖော်ပြထားပါတယ်။ဒါရင်မခသေးပါဘူးတရုတ်အစိုးရထုတ်1959မြေပုံမှာလဲနောက်ဆုံးတရုတ်မင်းဆက်ဖြစ်တဲ့ မန်ချူချင်းအင်ပါယာလက်အောက်ခံနေမျိုးကိုပြတ်လာရမှာမြန်မာနဲ့အင်ဒိုချိန်းနားနိုင်ငံတွေပါဝင်နေတာတွေ့ရပြန်ပါတယ်ဒီမျိုးပုံတွေဟာတရုတ်နယ်ချင်းဝါဒနဲ့လူမျိုးကြီးဝါဒကိုအားပေးအားမြောက်ရာမှာအသုံးပြုတဲ့ဝါဒပြန်လက်နဲ့တည်ပါရှင်းနေပုံများစွာကလေးကရှိခဲ့တဲ့အတွေးအခေါ်အပြုအမူရင်ချင်းမှုဒလိနဲ့သမိုင်းအစဉ်အလာကိုဘယ်သူကမှစွန့်လွတ်နိုင်မှာမဟုတ်ပါဘူးမြန်မာပြည်လွတ်လပ်ရေးရတဲ့အခါမှာတရုတ်ကွန်မြူနီဟာဘက်ကပကွန်မြူနီနဲ့နေဆက်ကတိုင်းရင်းသားတွေကိုအမျိုးမျိုးခြေလှယ်ပြီးတရုတ်ဩဇာကံဖြစ်အောင်အပတ်တကုတ်ကျိုးပန်းအားထုတ်ပြန်ပါလေမြမစီပွားရေးကိုကျိုးကင်နိုင်ဖို့တရုတ်အစိုးရဘဏ္ဍာခုရန်ကုန်မှာတည်ထောင်ပြီးတရုတ်တွေကိုဖောဖောတီတီငွေရင်းထုတ်ပေးခဲ့ပါလေမြမပြည်ကိုလွှမ်းမိုးဖို့1948က1988အထိအနည်း40တရုတ်ကကျိုးပန်းခဲ့ပေမဲ့မှန်းချက်နဲ့နှမ်းတွဲမကိုက်ခဲ့ပါဘကပနဲ့မကြာခဏတိုက်ပွဲဖြစ်ကြတဲ့အတွက်ဗမာစစ်ဗိုလ်တွေခောက်ဆွဲစားခြင်းစိတ်တောင်မရှိကြတော့ပါဘူးနဝတ္တနာအဖခေရောင်းမှာအရင်ကကြိုးစားလာခဲ့တာတွေအောင်မြင်ပုံရပါတယ်အနာတိမြဲရေးကလွဲပြီးအခြားမူဝါဒလမ်းစဉ်မရှိတဲ့ဗမာအစီအစိုးရကိုပတ်ဖို့ကြီးကတိတ်သဘောကြပါတယ်အစင်းရဲဆုံးဖြစ်နေတဲ့ယူနန်စုချွန်နဲ့ဂွေ့ဆောင်စတဲ့ပြည်နယ်တွေတိုးတက်ရေးမှာမြန်မာဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်မြန်မာပြည်ကိုခုထုံးလုပ်ပြီးအရှေ့တောင်အာရှနဲ့အိန္ဒိယသမုဒ္ဒရာကိုနယ်ချဲ့ဖို့တရုတ်ကကြံစည်တာဖြစ်ပါတယ်။ဗမာစစ်အုပ်စုဆက်လက်ရှင်သန်ရေးအတွက်တရုတ်ကအရေးကြီးတယ်လို့တရုတ်ပြည်အနောက်တောင်ဒေသတိုးတက်ဖွံ့ဖြိုးရေးမှာဗမာစစ်အစိုးရဟာအရေးကြီးနေပါတယ်။ခရစ်တော်မပေါ်မီ BC 128ခုနှစ်မှာယူနန်ဒေသနဲ့မြန်မာပြည်ဆက်သွယ်နိုင်မဲ့လမ်းကြောင်းကိုတရုတ်အရာလမ်းချန်ချင်းဆိုသူကမှတ်တမ်းတင်ခဲ့ဘူးပါတယ်။နောက်တော့အေဒီ226မှာရေးတဲ့စံကူအိုချင်းရိုင်းဂန္ဓဝင်ဝိတ္ထုကြီးတဲ့မှာတရုတ်စစ်သူကြီးချူကိုလျန်ကမြန်မာပြည်ကိုအောင်နိုင်ကြောင်းစိတ်ကူးရင်ရေးသားခဲ့ပါတယ်။ပကံပြည်စီကားပုံကိုလင်းဝေးတိုင်တရုတ်ရာဇဝင်မှာမှတ်တမ်းတင်ထားပါတယ်။ဒါပေမဲ့တိုင်းပြည်ရေးရာနားမလည်တဲ့နရပတိလက်ထက်မှာတရုတ်တပ်တွေဝင်တိုက်လို့ပကံပြည်ပျက်စီးသွားရပါတယ်။ဒါပေမဲ့တရုတ်မြင့်ဟာပကံပြည်နယ်ကိုတိုက်ရိုက်မအုပ်ချုပ်ပဲသူ့အပေါ်မှာတစ္ဆာကနဲ့ဒေတာကမင်းကိုသာအုပ်ချုပ်ခိုင်းပါတယ်။အခုလဲဒီပုံစံအတိုင်းဖြစ်လာအောင်တရုတ်အစိုးရကလမ်းခင်းနေပုံရပါတယ်ခင်ဗျာ
။ဦးအောင်ခင်အပတ်စဉ်တင်ပြရဲမြန်မာအရေးသုံးသပ်ချက်အစီအစဉ်ပြီးမှတော့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ဒီတစ်ပတ်မှာတော့ရေဘေးဒုက္ခလို့ဒုက္ခတွေကြုံရတဲ့အခါမှာစိတ်ဖိစီးမှုတွေအပြင်းအထန်မဖြစ်အောင်ကာကွယ်ရေးကိုပြောပြထားပါတယ်။မုံတိုင်းတွေရေကြီးမှုတွေလို့တဘာဝဘေးရန်တွေကြောင်းစိတ်ထိခိုက်မှုတွေမပြင်းထန်စေဖို့စိတ်ပိုင်းဆိုင်ရာရှင်းဦးသူနာပြုစုနည်းတွေလုပ်ပေးသင့်တယ်လို့စိတ်ပိုင်းဆိုင်ရာပညာရှင်တွေကပြောဆိုပါတယ်။ရှင်းဦးသူနာပြုစုနည်းတွေကဘယ်လိုပါလဲ။ဒီကြောင်းဩစတြေးလျနိုင်ငံ Queensland ပြည်နယ်ဆေးရုံကစိတ်ကျန်းမာရေးအထူးကူဆရာဝန်ကြီးဒေါက်တာသက်သေးကိုကိုဝင်းမင်းကမေးမြန်းထားပါတယ်။
โอเคစိတ်ကျန်းမာရေးတစ်ခုဆရာဝန်ကြီးဒေါက်တာသက်သေးခင်ဗျာကျွန်တော်တို့မိုးကြီးရေကြီးမှုတွေဖြစ်ပြီးမှဖြစ်နိုင်တဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြောင်းပြီးခဲ့တဲ့တစ်ပတ်ကပြောခဲ့တာမှဆရာရေအခုလို့ဖြစ်ရတဲ့အကြောင်းရင်းတွေနဲ့ဘလို့ထိခိုက်နိုင်တာတွေကိုအဓိကပြောခဲ့တာမှပုံမှန်ထိခိုက်နိုင်တဲ့အဆင့်နဲ့ပြင်းထန်တဲ့အဆင့်ဆိုပြီးခွဲပြောခဲ့တော့ဒီတစ်ပတ်တော့ဆရာရေအခုလို့ဒီပြင်းထန်တဲ့အဆင့်ကိုမရောက်အောင်ကာကွယ်နိုင်ရေးကိုအဓိကပြောမှာမို့ဒီပြင်းထန်တဲ့အဆင့်မှာအိမ်မရတာများလာတာနောက်တက်သေးချင်တာနဲ့ပူဆွေးတော့ကစတိုက်ဖြစ်လာတာတွေအပြင်နောက်ထပ်စိုးရတာရှိသေးလားဆရာကြီ
းရှိတယ်ခင်ဗျာအဲ့ဒီအနေမှာထပ်ပြီးတော့တစ်ဆင့်ပြောရရင်တော့လရီချားလာတယ်ကျွန်တော်ပြောတဲ့ဒီ normal ပေါ့နော်ပုံမှန်ဒီစိတ်ခံစားမှုတွေမပြောက်ဘူးပူဆိုးတဲ့စိုးလာရည် depression ဆိုတာဝင်လာတယ်ကျွန်တော်တို့စိတ်ချယောဂတွေရလာတယ် anxiety ဟလာ panic anxiety ဆိုတာဒီစိတ်ဘူပင်တော့ကဒီကြောက်ကြရဖြစ်တဲ့တောကယောဂတွေဝင်လာတယ်အဲအဲ့ဒီမှာအဆိုးဆုံးကတော့ PTSD ပဲ post traumatic stress disorder ဆိုတာကကျွန်တော်တို့ဒီစိတ်တံရစိတ်ဖိစီးမှုယောဂါပေါ့အဲ့ဒါမျိုးကတော့ကျွန်တော်တို့အဆိုးဆုံးပဲဆိုတော့ခုနကပြောတယ်ဒ ီစိတ်ချယောဂါတို့စိတ်ပူပန်ယောဂါတို့စိတ်ဒဏ်ရာယောဂါတို့ဖြစ်လာပြီဆိုရင်တော့အဲ့ဒါကိုဆရာဝန်ပြရမယ်ဆရာဝန်ကဆေးပေးမယ်အကြံပေးမယ်ဆေးကုမယ်အဲ again ကျွန်တော်ပြောလိုတာကမျိုးလေးချက်အရေးကြီးတယ်လူတွေထိရောက်တဲ့ကုသမှုမှန်ကန်တဲ့ကုသမှုရှိရင်ပြန်ကောင်းအောင်ပါပဲ
ဟုတ်ကဲ့ဆရာကြီးဟုတ်ကုသမှုယူရမယ်အစင်မရောက်ခင်မှာပေါ့ဆရာနော်အခုဒီရေကြီးပြီးမှာပဲဒီပုံမှန်ဖြစ်လာတဲ့စိတ်ဆင်းရဲမှုကနေပြီးတော့ဒီပြင်းထန်တဲ့စိတ်ဒုက္ခစိတ်ဒုက္ခအကြီးအကျယ်ရေရှည်ဆရာကုနာပြောတဲ့ပြင်းထန်တဲ့စိတ်ကိုမရောက်ရအောင်ဒီကြားထဲမှာကုညီနိုင်တဲ့အနေအထားစိတ်ပိုင်းဆိုင်ရာအရာပေါ့နော်ပံ့ပိုးပေးနိုင်တဲ့အနေအထားတွေရောရှိလားဆရာကြီ
းရှိတယ်ခင်ဗျအဲ့ဒါကတော့ကျွန်တော်တို့ essential ပေါ့မလုပ်ဆောင်မရမရှိမဖြစ်လုပ်ရမယ်ကျွန်တော်တို့ management ပေါ့ကျွန်တော်တို့ဟိုကုသမှုပဲဗျာဆိုတော့အဲ့ဒါကတော့ WHO ဖြစ်ဖြစ်ကျွန်တော်တို့နိုင်ငံတကာမှာဒီသဘာဝဘေးအန္တရာယ် natural disaster mental health လို့ခေါ်တယ်သဘာဝဘေးအန္တရာယ်စိတ်ချမ်းသာရေးဌာနကြီးတွေကသူတို့မှာအခုပဲရှိတယ်နှစ်ခုမရှိဘူးသူတို့မှာကျွန်တော်တို့ strategy ဆိုတာကနီးပေါ့နော်ချဉ်းကပ်မှုကုသမှုက PFA လို့ခေါ်တယ်အဲ့ဒါကိုအင်္ဂလိပ်လိုပါနဲ့ကျွန်တော်စလိုက်မယ် psychological first aid လို့ခေါ်တယ်ဗမာလိုပြန်ရင်တော့စိတ်ပိုင်းဆိုင်ရာရှေးဦးသူနာပြုပဲကုထုံးမယ်ဗျာဆိုတော့အဲ့ဒီဟာသူ့ရဲ့ကျွန်တော်တို့စကားလုံးအရာပဲဒီရှေးဦးသူနာပြုစိတ်ပိုင်းဆိုင်ရာကုထုံ
းအော်အဲ့တော့ဒါကလည်းဒီပုံမစိုးလာအောင်ကာကွယ်တဲ့သဘောဖြစ်ပေမဲ့အခုလိုဒီစိတ်ပိုင်းဆိုင်ရာရှေးဦးသူနာပြုကုထုံးလို့သတ်မှတ်ထားတဲ့သဘောပေါ့ဆရာနော
်ဟုတ်တယ်အဲ့ဒါကတပြီလုံးမှာကျွန်တော်အမြင်ကတော့ခြေခြေပြန့်ပြန့်ပညာပေးပြီးတော့အဲ့ဒါလုပ်ရမယ်ဗျာဆိုတော့အဲ့ဒါကကျွန်တော်သိသလောက်တော့ဟိုမမားရင်တော့2011ပေါ့နော်ဟိုနာဂစ်တီအဲ့ဒါတွေနောက်ပိုင်းမှာပို့ပြီးတော့ခစ်စားလာဆိုတော့ဒါကကျွန်တော်တို့လက်ရှိသဘာဝဘေးအန္တရာယ်စိတ်ကုသမှုကုထုံးမှာအရေးအကြီးဆုံးကုထုံးမယ်အဲ့ဒါကကျွန်တော်တို့ခုနကစိတ်ပိုင်းဆိုင်ရာရှေ့ဥဒနာပြုအဲ့ဒါလေးကိုကျွန်တော်တင်ပြခြင်းနဲ့ဆရာကြီ
းဟုတ်ကဲ့ဆရာပြောပါဆရာအဓိကပါတွေပါဝင်လဲဆရာဒီမှာလေ
ဟုတ်ကဲ့အဲ့ဒီကျွန်တော်တို့ concept ပေါ့အဲ့ဒီရဲ့အယူဆကတော့ဒီကျွန်တော်တို့ human to human ပဲဗျာဟိုပြည်သူကနေပြည်သူကိုကူတဲ့အတိတ်ပဲပါပဲကျွန်တော်တို့ပြည်သူတွေဒုက္ခရောက်တဲ့အချိန်မှာဘေးကိုလှမ်းချလိုက်ရင် community တွေရှိတယ်ပြည်သူတွေကျွန်တော်တို့ဖွင့်ထားတဲ့ service ပေါ့နော်အဖွဲ့အစည်းတွေရှိတယ်အဲ့ဒါတွေကအကူအညီဝိုင်းပြီးတော့ပေးရမှာပဲဆိုတော့ဒါက
ဝန်ဆောင်မှုပေးတဲ့အဖွဲ့တွေပေါ့ဆရာနော
်မှန်ပါလေအဲ့ဒါသိအရေးကြီးတယ်အစိုးရလည်းအရေးကြီးတယ်ဝန်ဆောင်မှုကျွန်တော်တို့ pride အဖွဲ့တွေလည်းအရေးကြီးတယ်ဒီရရွာမှာရှိတဲ့လူကြီးတွေလည်းအရေးကြီးတယ် anyone လူတိုင်းပေးလို့ရတယ်ဒီစိတ်ပိုင်းဆိုင်ရာရှေးဦးသူနာပြုဆိုတော့အဲ့ဒီမှာကျွန်တော်ထပ်ပြီးတော့အခြေချလိုက်ရရင်ကျွန်တော်principles ပေါ့အဓိကအချက်၅ခုရှိတယ်ဆိုတော့အဲ့ဒီ၅ခုကိုကျွန်တော်တောက်လျှောက်လေးပြောပြရစီဟုတ်ကဲ့
ဟုတ်ကဲ့ပြောပါဆရာ
ဟုတ်ကဲ့ပထမဆုံးကတော့ safety ပဲဒီရေတွေကြီးနုန်နေနစ်ပြီးတော့မှအသက်ဘေးအန္တရာယ်နဲ့ကြုံတွေ့ရတဲ့အချိန်မှာကျွန်တော်တို့အကူအညီပေးတဲ့လူတွေကသူတို့ safe ဖြစ်အောင်ကျွန်တော်တို့လုံခြုံမှုပေးအောင်စောင့်ရှောက်ရမယ်နေရာလုံခြုံတဲ့နေရာကိုရှေ့ပေးရမယ်ကူတဲ့လူလဲနော်ဒုက္ခပြရအောင်ကိုကူကိုလည်းတတိထားရမယ်ဆိုတော့နံပါတ်1လုံခြုံမှုရှိဖို့လိုတယ်အဲ့ဒါလုပ်ပြရမယ်နံပါတ်2က promoting the calm လို့ခေါ်တယ် age မှုစိတ်ချမ်းသာမှုအဲ့ဒါကိုလည်းဂယုဏလေးထားပြီးတော့မှကျွန်တော်တို့တအားကြီးကိုပူပူလောင်လောင်သွားမကူညီပဲနဲ့လူကတောကတွေပင်လယ်ဝေးနေပါတယ်ဆိုတဲ့အချိန်မှာကူတဲ့လူတွေက cool and calm ပေါ့အေးအေးချမ်းချမ်းလေးနဲ့သူတို့ကိုစိတ်ချမ်းသာအောင်ကျူစားရမယ်အဲ့ဒါနံပါတ်1နံပါတ်3ကအရေးအကြီးဆုံးကကျွန်တော်တို့တစ်ပင်ဘောကတည့်ရွက်တယ်လို့ပဲဗျာတည့်ရွက်နဲ့တည့်ရွက်ဆက်ဆက်နေတာဆိုတော့ကျွန်တော်တို့ community လို့အဖွဲ့အစည်းမှာကျွန်တော်တို့ connectiveness ဆိုတာချိတ်ဆက်မှုရှိတယ်အဲ့ကျတော့ချိတ်ဆက်မှုရှိအောင်ကျူစားပေးရမယ်ဟဲ့လားမိဆုံးဖဆုံးသွားတယ်ကလေးတွေတိတ်တနာစရာကောင်းတယ်ဒီကလေးတွေကိုသူ့ရဲ့မိသားစုတွေနဲ့ဟဲ့လားမိသားစုဝေးချင်လဲဝေးမယ်ဒါမှမဟုတ်ဆရာဆရာမတွေလည်းရှိရင်ရှိမယ်သူတို့နဲ့ဆောင်ရှောက်ပေးဖို့လိုတယ်ဆိုတော့ကျွန်တော်တို့ထိဆက်မှုလုပ်ပေးဖို့လိုတယ်နံပါတ်3
ဟုတ်ကဲ့ဆရာဒီရှေးဥဒနာပြုကူထုံးမှုနံပါတ်4နဲ့5ပါဆက်ပြောပြပေးပါလားဆရာ
နံပါတ်4ကအကူအညီပေးတာကြီးမဲ့တောက်လျှောက်ပဲကူးနေရရင်လေလာပေါင်းများစွာနှစ်ပေါင်းများစွာမကူညီနိုင်ဘူးကျွန်တော်တို့ဒီရေပေးတာတင့်တဲ့ပြည်သူတွေမိမိကိုမိမိရက်တည်နိုင်အောင်ကျွန်တော်တို့ self efficiency လို့ခေါ်တယ်ဟုတ်ပြီလုပ်ငန်းလေးလည်းပြန်စလို့ရအောင်ဟာလားအသေးလေးပဲဖြစ်ဖြစ်ပြန်လုပ်မယ်ပြန်ကြိုးစားမယ်ပြန်လဲထူထောင်ရေးကိုပြန်ဆမယ်မိသားစုအတွက်ဆိုတဲ့အမျိုးလေ promote ပေါ့အဲ့ဒါလည်းကျွန်တော်တို့ကြိုးစားပေးရမယ် And also, I don't know, Pyojana, or the EGG, installation hopes are. Myolinjati, Kime, Dwine, Luria, Bama Lulum Yaro. So, Myolinjati, Lady, JB, Toka, the Dwine, Hopi, Daga, Ake, Kesra, Jumare, Kunime, Nishide, Myolinja, Kuchinuru, Ta, Misreha, any five principal, yeah.
ဒီကြီးတဲ့ဒီစိတ်ပိုင်းဆိုင်ရာရှေးဥသူနာပြပါပဲ။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။ကိုဝင်းမဲဘတ်စင်တင်ပြတဲ့ကျမကြီးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်
FIBA ဝိုင်းတော်သားတွေကတင်ဆက်ထားပါတယ်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါကျမအမိပါနယ်ဆက်ဒေသတိုင်းနာသတင်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့ကချင်ပြည်ဖားကမြို့နယ်ဆိုင်းတောင်ရွာမှာတိုက်ပွဲကာလအတွင်းတိတ်ဆုံးခဲ့တဲ့ရုတ်အလောင်း80လောက်ကို
ရှမ်းပြည်မြောက်ပိုင်းနောင်ချိုနယ်မန္တလေးတိုင်းထက်ကမိုးကုတ်မြို့ကိုစစ်ကောင်စီတပ်လေးကြောင်းကနေဘုံကျဲတိုက်ခိုက်မှုကြောင့်ဒေသခံအယောက်20ကျော်သေဆုံးမှုရှိခဲ့ပါတယ်။နိုဝင်ဘာလပထမပတ်ထဲနေမြေရှင်းလင်းရေးလုပ်နေချိန်သေဆုံးသွားတဲ့ရုတ်အလောင်းတွေနဲ့အရိုးကောင်းတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီရုတ်အလောင်းနဲ့အရိုးတွေဟာတိုက်ပွဲထဲအသက်ခံရတဲ့ပြည်သူတွေ၊လက်ကီမ
ထားတယ်လို့ကရင်နယ်အမျိုးသားများကာကွယ်ရေးတပ် KNDF ကနိုဝင်ဘာလ23ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။ကောက်ရိပ်ပြီးပြန်လာတဲ့ဖဲခုံမြို့နယ်ပူချေရွာကဒေသခံတွေကိုစစ်ကောင်စီတပ်စစ်ကြောင်းကနိုဝင်ဘာလ17ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပြီးပင်လောင်းမြို့အားကစားရုံမှာထိန်းသိမ်းထားတယ်လို့ဆိုပါတယ်။နိုဝင်ဘာလ4ရက်နေ့ကလည်းပင်လောင်းမြို့နယ်နဲ့ဖဲခုံမြို့နယ်အဆက်ကရွာတွေကိုစစ်ကောင်စီတပ်နဲ့ပအိုးပီတူးစစ်အဖွဲ့ PNO ပူးပေါင်းတပ်ဖွဲ့တွေကစစ်ကြောင်းထိုးလာတာကြောင့်ကရင်နီပူးပေါင်းတပ်တွေနဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေပါတယ်။
မွန်ပြည်ကြိုက်ထူမြို့နယ်တိန်စရဲမြို့မှာအသက်မပြည့်သေးတဲ့ကလေးနှစ်ယောက်ကိုပြည်သူ့ကာကွယ်တပ်ဖွဲ့ PDF တပ်ဖွဲ့ဝင်တွေဖြစ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီတပ်ကဖမ်းဆီးထားတယ်လို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးခံရသူတွေဟာပကူတိုင်းရွှေကျင်မြို့နယ်ဇလုတ်ကြီးရွာမှာနေထိုင်တဲ့အသက်15နှစ်အရွယ်မောင်ခန့်စင်ကူနဲ့အသက်16နှစ်အရွယ်မောင်ထက်အကာဖြူတို့ဖြစ်တယ်လို့နေဆက်သူတယောက်ကပြောပါတယ်။နဝမ်ဘာ10ရက်နေ့မှာတိန်စရဲမြို့ကနေရွှေကျင်မြို့နယ်ဘက်ကိုသွားတဲ့လမ်းမှာစစ်ကောင်စီတပ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားတာလို့ဒေသခံတွေကပြောပါတယ်
အိန္ဒိယနိုင်ငံမဏီပေါ်ပြည်နယ်အင်ဖာမြို့အကျဉ်းထောင်ထဲမှာမတရားဖမ်းဆီးချုပ်နှောင်ခံနေရတဲ့မြန်မာနိုင်ငံကစစ်ဘေးရှောင်တွေကိုမီဇိုရမ်ပြည်နယ်ပတ်လွဲပြောင်းရယူနိုင်မဲ့နီးလမ်းရှာပေးဖို့ဗဟိုဆိုမီလူငယ်အသင်း CYMA ကမီဇိုရမ်ပြည်နယ်အစိုးရကိုတင်ပြတောင်းဆိုလိုက်ပါတယ် CYMA ဥက္ကဋ္ဌဦးဆောင်ပြီးမီဇိုရမ်ပြည်နယ်ပြည်ထရေးဝန်ကြီးကိုနိုဝင်ဘာလ17ရက်နေ့မနက်ပိုင်းကသူ့ရုံးခန်းမှာတွားရောက်တွေ့ဆုံချိန်အင်ဖာထောင်မှာဖမ်းဆီးချုပ်နှောင်ခံနေရတဲ့မြန်မာစစ်ဘေးရှောင်အရေးကိုထက်တွင်းတင်ပြခဲ့တာဖြစ်ပါတယ်ဒီတင်ပြချက်နဲ့ပတ်သက်ပြီးနီးလန်းရှာပေးသွားမယ်လို့မီဇိုရမ်ပြည်ထရေးဝန်ကြီးကပြန်လည်ပြောဆိုခဲ့ကြောင်းမီဇိုရမ်ဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်လက်ရှိအင်ဖာအကျဉ်းထောင်ထဲမှာဖမ်းဆီးချုပ်နှောင်ခံထားရတဲ့မြန်မာနိုင်ငံသား150ကျော်ရှိနေသေးပြီးအများစုကလွတ်ရက်ရှိပြီးဖြစ်ပေမဲ့ပြန်လွတ်မပေးဘဲဆက်လက်ထိန်းသိမ်းခံထားရတာဖြစ်ပါတယ်
တရုတ်မြန်မာနယ်စပ်မူဆယ်မြို့ကနယ်စပ်ကုန်သွယ်ဂိတ်တွေကိုနှစ်ဖက်အာဏာပိုင်တွေကပိတ်လိုက်တယ်လို့မူဆယ်ဒေသခံတွေကပြောပါတယ်။နိုဝင်ဘာ13ရက်နေ့အထိမူဆယ်မြို့ရှိစင်ဖြူဂိတ်ကိုတရုတ်ဘက်ကပိတ်ထားပြီးမန်ဝန်းဂိတ်ကိုမြန်မာဘက်ကပိတ်ထားတယ်လို့မူဆယ်ဒေသခံတယောက်ကပြောပါတယ်။နှစ်နိုင်ငံအာဏာပိုင်တွေကဂုံပစ္စည်းတည်ယူမှုနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုလုပ်ရကနေအစီအမပြေမှုတွေဖြစ်ပေါ်ခဲ့ပြီးနောက်အခုလိုနယ်စပ်ကုန်သွယ်ဂိတ်တွေကိုပိတ်လိုက်လို့ကုန်သည်တွေအခက်တွေ့နေကြပါတယ်။
ခုဆက်ပြီးသတင်းတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်ဟာခါမြို့နယ်မှာဖြစ်ပွားခဲ့တဲ့လေးလတာတိုက်ပွဲအတွင်းစစ်ရဟယင်တစည်းကိုပြစ်ခတ်ဖျက်ဆီးနိုင်ခဲ့တယ်လို့စစ်ကောင်စီတပ်သားအယောက်50လောက်လည်းတေဆုံးခဲ့တယ်လို့ CDF ဟာခါကထုတ်ပြန်ပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပါတယ်
2024ခုနှစ်ဇူလိုင်လ12ရက်နေ့ကနေနိုဝင်ဘာလ12ရက်နေ့အထိလေးလတာအတွင်းစစ်ရေးအခြေအနေနဲ့ပတ်သက်ပြီးစီတပ်ဟာခါကထုတ်ပြန်ထားပါတယ်ဟာခါကနေကလေးမျိုးကိုဆင်းသွားတဲ့ MI17 ရဟယင်အမိပိုင်းကိုပြစ်ခတ်ဖျက်ဆီးနိုင်ခဲ့တယ်လို့စီတပ်ဟာခါတာဝန်ရှိသူကပြောပါတယ်
ကျွန်တော်တို့တိခတ်တာတော့ဒီကလေးနဲ့ဟာခါကြရတော့ကျွန်တော်တို့အစကီဆောင်တဲ့လူဝဲရှိကျွန်တော်တို့ဖွဲ့ပဲရှိတယ်တည့်ရပဲမဟုတ်ဘူးပုံပတ်လောက်ရှိတယ်အဲစစ်မှုတန်းတွေလာတဲ့အမှန်ဆိုတရင်ချပြီးတော့ကျွန်တော်တို့ဟိုသုံးပတ်လုံးလုံးဟိုဒီဟဲ့ရေဆောင်ထားရှိတယ်အဲ့ဆေးလပစေမနေ့ပိုင်းကြီးတော့ပြစ်တုံးကဟိုထိခိုက်တာဖုံးနဲ့ record နဲ့ဒီရေးထားတာရှိတယ်အဲ့အမီဖက် engine ကိုထိသွားလို့ဟိုဆက်လက်နှုတ်လို့မရတော့ဘူးပြန်လည်းမပြန်နိုင်တော့ဘူးအဲ့ဒါ debut media မှာမတင်ထားတာရှိတယ်
ပြခခံရတဲ့ရဟယင်ဟာကလေးမျိုးအထိဆင်းသက်နိုင်ခဲ့ပြီးမဲ့မိပိုင်းအင်ဂျင်ချို့ယွင်းမှုကြောင့်ဆက်နှိုးလို့မရတော့ဘဲပြန်မတက်နိုင်တော့ဘူးဆိုတာအတည်ပြုနိုင်ခဲ့တယ်လို့သူကပြောပါတယ်။ဟာခါမျိုးနယ်ထဲမှာပေါ်ဆောင်ခဲ့တဲ့လေးလတာတိုက်ပွဲတွေစစ်ကောင်စီတပ်သား53ယောက်တေဆုံးခဲ့ပြီး14ယောက်ဒဏ်ရာရခဲ့ပါတယ်။6ယောက်ကိုတော့အရှင်ဖမ်းမိထားတယ်လို့လည်းစစ်တပ်ဟာခါကပြောပါတယ်။အောက်တိုဘာလ28ရက်နေ့ကဖြစ်ပွားခဲ့တဲ့ဟာခါမျိုးနယ်ကကင်ကန်စခန်းသိမ်းတိုက်ပွဲမှာလည်းစစ်ကောင်စီတပ်ကဗူမှုအဆင့်အရာရှိတယောက်အပါအဝင်စစ်တပ်ပန်း4ယောက်ကိုဖမ်းမိခဲ့တယ်လို့စစ်ကောင်စီတပ်သား15ယောက်တေဆုံးခဲ့ပါတယ်။
ကျန်တော့ဖတ်နေဟိုတပွဲခေါ်လာများရှိတယ်ဒါမှတိရောက်မှုတွေမရှိတာလည်းရှိတယ်တပွဲတစ်ခါလောက်တာနဲ့တယောက်ကြအဲ့လိုလဲရှိရှိလေးရှိတာပေါ့နော်ဒါမှလေးလပိုင်းအတွင်းကတော့ CDM ဆင်းရနေဖြစ်ဖြစ်ကျွန်တော်စခန်းသိမ်းတော့ဖြစ်ဖြစ်ရနေခင်းရန်ပေါ့ပြည်သူတို့ရေဟာစကားစားဖက်ချဆုံးတာတွေအရာအကုန်ကျွန်တော်တို့စုပြီးတော့ဟိုအတိအကျ confirm လုပ်တာပဲကျွန်တော်တို့မီဒီယာမှာတင်ထားတာရှိတယ်
ဒါအပြင်စစ်ကောင်စီလက်အောက်ခံရဲတပ်သား13ယောက်နဲ့စစ်သား4ယောက်ကလည်းစီတဲ့ဘာခါစီမှာလက်နက်ချအလင်းဝင်ခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းတနက်43လက်သိမ်းဆည်းရရှိခဲ့ပြီးစီတဲ့မလုလာတဲ့စစ်ကောင်စီတပ်သားတွေစီကနေတနက်9လက်နဲ့ဆိုရင်60မမ MA15 နဲ့ M79 အပါအဝင်လက်နက်ခဲယမ်းပေါင်း50ခုရရှိခဲ့ပါတယ်အခုလက်ရှိမှာတော့ထန်တလန်မြို့နယ်အခါထန်တလန်ကြားမှာစစ်ကောင်စီတပ်နဲ့ချင်းလန်းကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးပလန်းနဲ့မင်းတပ်မြို့မှာလည်းချင်းငင်အောင်နဲ့မဟာမိတ်တပ်ဖွဲ့တွေကမြို့သိမ်းစစ်စင်ကြီးမြေပြင်မှာပေါ်ဆောင်နေလို့တိုက်ပွဲတွေပြင်းထန်နေပါတယ်ခင်ဗျာ
စစ်ကောင်စီကဂရီနီပြည်ဖာဆောင်မြို့နယ်တဲကနေရာ၄နေရာလောက်ကိုတရက်အတွင်းမှာ10ချိန်ထက်မနည်းဘုံးကျဲတက်ခိုက်ခဲ့တယ်လို့ဂရီနီတမ်ရော KA ကပြောပါတယ်ကျွန်မအမည်ကနေတင်ဆက်ထားပါတယ်နိုဝင်ဘာလ10ရက်နေ့ကစစ်ကောင်စီတပ်ရဲ့ဘုံးကျဲတက်ခိုက်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဂရီနီတမ်ရော KA ရဲ့စစ်ရေးချုပ်ဗမှုကြီးဖုံးနိုင်ကအခုလိုမျိုးပြောပါတယ်
မင်းလက်ကြီးကရှေ့ကျေပေါ်မနော်သူနေတဲ့နေရာမှာလင်းငါလုံးမကျေထားရှိတယ်လေတခါကျဲတော့နေလုံးပေါ့တခါနေလောချိုလေးခါကျတော့ထားလုံးပေါ့အဲ့လိုရှိလုံးအဲ့လိုမျိုးပေါ့တို့ဘဝတခါလည်းလုံးရှိတယ်သုံးလုံးရှိတယ်အော်လေးလုံးရှိတယ်အကြီးကနေလုံးပဲအကြီးတော့ဆိုပေါ့ငါးရာတလုံးထက်ပဲလုံးရှေ့တနိုင်တုတ်ဆံမှာကဘုတ်ကျဲတယ်ပေါ့တည်းထဲအဲ့ဘုတ်ကျဲတဲ့နေရာကအာဝအောက်ကရရွာနမင်းတို့မှာ Naki ya, Papu ya, bo, nol di tali dah nama cecah le si le bo, mana, tole ni cecah si le.
Eri ni hari ma, tapi buat cepat ram yang masih biasa kang si tega bungje tekai keralu, keisi juga jawabari, si kang si tega bungje tekai mujang, tidak kan tayau tiket dengan yasi keralu le, bungji pungai ngasu bari.
Eh, mana kita hau, awak kaya yang mana dia sembuh dah, pui yaca lepas nanti tu, yang dia cipta dah, dia ni mana cipta balai tu, si seorang mana bawa, nama yang seorang tu, suih mana pelan, ni mana acheh ni pasu, sampai nama bocah dah, tu ni nanti dia, tu mana suih mana sali mana, eh dia mana cipta, cakni apa, cipta mungkin siapa cakni apa.
Pikiran nuwun balasi yang ni rongga leh luai komyoga nuku yuan ne tiap penyuar ego sekarang si taka lene cina pihak kira cang ayat aliyau ti sombi tonyau tiga dengan yasi kira lu tidak kan tiap kap jawari.
Kalau bapak kali ni temamu leh si ni apa lagi lo sekarang si leh si cang leh rongjen tula ni leh lo sate malah lene cina kan apa tang leh ni leh lo.
จ้าเบียนเชียงกรีนีอาศัยเพียงคนสิบแปดเชียงกากาลาอยู่กับสกังสิตากาลีจังหวัดในปงเจตะไคกีราจาวอาจจะตั้งแนวที่ใกล้ติดส่งเกเรลูกรีนีจากกาลาอุทุยกังสีไอซีจุยมุนเนอุปนิยากาอาราฟิกุพยศชาบารีและสิบภาษามิวเนเรมาชิเรเนียอัตโตมิมยากุตอลังยิตาพารุกาเต็มไปเชิงโชคทับีสกังสิตากาเอไอเนงเอเบชิโรเรลูกรีนีจำโรกีอาพยาบาลีอากุสับปิรัตเรนจินชกุนาสินใจมาบ้า
ကချင်ပြည်ဖားကမြို့နယ်ဆိုင်းတောင်ရွာမှာတိုက်ပွဲကာလအတွင်းတည်ဆုံခဲ့တဲ့ရုပ်အလောင်း90ကိုနယ်မြေရှင်းလင်းသူအရတားတွေကတကြိုပြီးခဲ့ရပါတယ်။ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်မှာစစ်ကောင်စီတပ်ကအရတားနေရာကိုဖမ်းဆီးထားတယ်လို့ကရင်နီအမျိုးသားများကကြေညာတိုက်ခဲ့ရန်တရားကထုတ်ပြန်ပါတယ်။
Rasanya aku nasi ni kejaran kalau nazar di dah dah nak terhidup juga ni apa sahaja sebab ni deh dah ini terhidup apa sih barai. Nampak ni apa sih zaman biasa orang caya orang macam cuma amibang.
Vio ya jadah beri ni nyabe tanlu season itu selesai cuci nato dah seni arab sih barai. Aku selesai biro terhidup cincau dekau masuk ni munga pio pio api bau me.
ထိုင်းနိုင်ငံကနှစ်ခုတက်ရောက်ဖို့အတွက်ဒီတောက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ခီးစဉ်တွင်မှဒီတရုတ်သမ္မတရှီဂျင်ပင်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ပြီးတော့နိုင်ငံလီမာမြို့တော်မှာနှစ်ဖန်တောက်ချာနယ်စနစ်နေ့မှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးအေပက်ညီလာခံဘေးပတ်မှာအမေရိကန်နဲ့တရုတ်သမ္မတတို့စနစ်နေ့ကြရဲ့တရားတွေ့ဆုံမှာဖြစ်တယ်လ ြောပါတယ်။တခါဒီနှစ်နိုင်ငံပြိုင်ဆိုင်မှုမှာလည်းတာဝန်တိစွာနဲ့ရှေ့တိုးနိုင်ဖို့အတွက်အဆင့်တိုင်းမှာရေရှည်ဆက်သွယ်လမ်းကြောင်းတွေဖွင့်ထားဖို့အထူးသဖြင့်စစ်တပ်ချင်းချင်းကြားဆက်ဆိုင်လမ်းကြောင်းတွေဖွင့်ထားဖို့လိုရဲဆိုတော့အချက်ကိုအလေးထားမှာဖြစ်ပြောမှာဖြစ်တယ်ဆိုပြီးတော့သူကပြောပါတယ်သမ္မတဘိုင်ဒန်ဟာတနင်္လာနေ့အင်္ဂါနေ့တွေကြာရင်တော့ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမှာကျင်းပမယ့်စီးပွားရေးအင်အားကြီး G20 ထိပ်သီးစည်းဝေးပွဲကိုတက်ရောက်မှာဖြစ်ပါတယ်ရှင်အမေရိကန်ရွေးကောက်ပွဲမှာတော့ဒီ Republican သမ္မတ Donald Trump သမ္မတနေရာအနိုင်ရခဲ့တယ်လို့အထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါ Republican အမတ်တွေကအများစုအနိုင်ရသွားပါပြီ Arizona ပြည်နယ်မှာဒီ Republican အောက်လွှတ်တော်အမတ်တွေအများစုနိုင်သွားတယ်လို့မဲရီတွက်တာကြန့်ကြာနေတဲ့ California ပြည်နယ်ကအပိသက်မဲရလတ်တွေထွက်လာချိန်မှာအောက်လွှတ်တော်မှာ Republican အမတ်စုစုပေါင်း218နေရာနဲ့အများစုဖြစ်သွားပါတယ် Democrat ပါတီကတော့အောက်လွှတ်တော်အမတ်နေရာ208နေရာနဲ့လူနာစုဖြစ်သွားပါတယ်အထက်လွှတ်တော်မှာလည်းဒီ Republican အမတ်တွေကအများစုအနိုင်ရခဲ့ကြပါတယ်အခုလွှတ်တော်နှစ်ရက်လုံးမှာ Republican Party ကထိန်းချုပ်နိုင်ပြီဖြစ်လို့ Republican Party ခေါင်းဆောင်တွေအနေနဲ့ Federal အစိုးရပြုပြင်ရေးအပါအဝင်ဒီရွေးကောက်ခံသမ္မတ Donald Trump ရဲ့ရည်မှန်းချက်တွေအတိုင်းအမြန်ဆုံးလှုပ်ဆောင်မယ့်အလားအလာရှိနေပါတယ်ဘုထုနေရုံကတော့သမ္မတ Biden နဲ့ Donald Trump တို့အင်ပြူတော်မှာတွေ့ဆုံပြီးတော့အာဏာလွှဲပြောင်းရေးချောမွေ့စေဖို့ကိစ္စတွေဆွေးနွေးခဲ့ပါတယ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒီရိုဟင်ဂျာပြည်သူထပ်ပြီးတော့ရှေးကြနေတာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာပြင်သစ်အထူးတန်တမန် Christian Levy နဲ့ Bangladesh နိုင်ငံသားရဲ့ဝန်ကြီး Jashim Uden တို့အင်္ဂါနေ့တုန်းကဆွေးနွေးခဲ့ကြပါတယ်ရှင်
Terin jenjau dekoh masuk yang mumpet biar tua rap cepat. Di kene dalam season dekoh terlalu naik bertawan juga turut ramah season terlalu ye muka. လေမှာဖြစ်ပါတယ်အတန်ပန်းနဲ့ရုပ်တန်အင်ဂျင်နီယာကရေကတော့ရှောက်ကန်ချင်းနဲ့တီယန်ဝမ်တို့ဖြစ်ပါတယ်ဒီကနေ့ဂျာတာပရီနေညာဘက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တောင်းဝင်ယူခဲ့သူဆောင်မိုးကျော်ဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွင့်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်တဲ့ကျေးဇူးတူတင်ပါတယ်တော်တာရှင်များလည်းဘေးအန္တ
This program has come to you from the Voice of